Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 12ရက်အင်္ဂါနေ့ညပိုင်း 9:00 AM စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 24 25 51နဲ့ line meter 190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မအေးသနာကြပါရှင်။တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်သေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရသွားတဲ့ဖောက်ခွဲမှုကိုဆီးရီးယားကအသေးခံဘုံးခွဲတိုက်ခိုက်သူလှုပ်ဆောင်တာလို့ယူဆရကြောင်းတူရကီသမ္မတကပြောသွားပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးအပြည့်အခက်ရစေရေးသဘောတူစာချုပ် NCA မှာတိုင်းဟင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဒီကနေ့ပဲပြောသွားခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့စတင်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာအရေးကြီးတဲ့အကြောင်းနိုင်ငံထိပ်တန်းခေါင်းဆောင်တွေကပြောသွားပါတယ်။
ကျန်းမာရေးအသီးသီးရဲ့နော်လေးချက်များကိုစုပေါင်းပြီးအကောင့်ထဲပေါ်ထွန်းနေတဲ့ဆိုတဲ့အတွေးခေါ်လူစားရစေရာသူနိကစားခဲ့တယ်နဲ့
ကြောအောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုမကြခင်တင်ပြသွားမှာပါဒါအပြင်စစ်ဘေးထံကထွက်ပြေးနေရတဲ့ရခိုင်ဒုက္ခသည်တွေအေးလွန်းတဲ့ရာသီဥတုရာနဲ့တင်းကျပ်တဲ့လုံခြုံရေးစစ်ဆေးမှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့တည်င်းကချင်သေးတာကစစ်ဘေးရှောင်ဒုက္ခသည်စခန်းမှာလဲစားနပ်ရိက္ခာအရေးပေါ်လိုအပ်နေတဲ့တည်င်းနဲ့ထိုင်းမှာတရားဝင်အလုပ်လုပ်ကင်ခွင့်တက်တန်းကုန်ခန်းနေမြန်မာတွေကိုနောက်နှစ်နှစ်တက်တန်းတိုးပေးဖို့တဘောတူလိုက်တဲ့တည်င်းတွေကိုကြားရမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်တဲ့တွင်တွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်သေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတဲ့ဖောက်ခွဲမှုကိုဆီးရီးယားကအသေးခံဘုံးခွဲတိုက်ခိုက်သူကလှုံ့ဆော်တာလို့ယူဆရကြောင်းတူရကီသမ္မတရီဂျစ်ထိုင်ယစ်အာဒိုဝန်ကပြောပါတယ်သမ္မတအာဒိုဝန်ကဒီတိုက်ခိုက်မှုကိုရုံးမြင့်တန်ကြားမိကုန်းမှာရှုတ်ချပြောဆိုသွားပြီးတော့ဒီတိုက်ခိုက်မှုမှာသေဆုံးသူတွေထဲနိုင်ငံသားတွေလည်းပါဝင်တာပါအစ္စတန်ဘူမြို့မှာနိုင်ငံသားခီးသွားဧည့်သည်တွေစိတ်ဝင်စားတဲ့ Blue Smog Berlin နဲ့ Hagia Sophia ပြတိုက်တိုးရှိတဲ့ Sultan Nahmet တမိုင်းဝင်ရက်ွက်မှာပောက်ကွဲမှုဖြစ်တာပါ။ပောက်ကွဲမှုကအကျယ်လောင်ပြီးတော့မြေကြီးတောင်တုန်ခါသွားတယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ဝန်ကြီးချုပ် Ahmed Davutoglu ကအရေးပေါ်လုံခြုံရေးအစည်းအဝေးခေါ်ယူခဲ့ရပါတယ်။ပြီးခဲ့တဲ့3လလောက်ကအန်ကာရာမြို့တော်ကယထာဘူရာယုံတယုံအပြင်ဘက်မှာစုဝေးနေကြတဲ့ငင်းငယ်ရေးတက်ကြွလှုပ်ရှားသူတွေကိုအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့လို့လူရာကျော်တေဆုံးရကြတဲ့ကတိုက်ခိုက်မှုထပ်ဖြစ်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။အသေးခံဘုံးခွဲတိုက်ခိုက်ဖို့ကြံစီနေတဲ့ IS Islamic ရွှေသွေးကြွအဖွဲ့ဝင်2ဦးကိုဖမ်းမိခဲ့ပြီးတဲ့နောက်မှာလဲအန်ကာရာမြို့တော်မှာနှစ်တကူပွဲတော်ကျင်းပဖို့အစီအစဉ်အစိုးရကဖျက်သိမ်းခဲ့ပါတယ်။ဆီးရီးယားနိုင်ငံက IS Islamic ရွှေသွေးကြွတွေကိုပြစ်မှတ်ထားပြီးတော့အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမှာတူရကီစစ်လေယာဉ်တွေပူးပေါင်းပါဝင်နေတာဖြစ်ပါတယ်ရှင်
။လက်ဗနွန်နဲ့နက်ဇာဂျင်ထိဆက်နေတဲ့ဆီးရီးယားနိုင်ငံမှာဒါမ်မြို့မှာအရန်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့ပူရဲလှုပ်ဆောင်နေတာတွေမှာအကူအညီတွေပေးပြီးသွားပြီလို့ပြည်ပဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကအင်္ဂါနေ့အစောပိုင်းကပြောကြားလိုက်ပါတယ် ICRC ကုလသမဂ္ဂနဲ့ Syria လာရန်ဒီအဖွဲ့တွေဟာအဲ့ဒီနေရာကနေထွက်ခွာလာနေကြပြီဖြစ်ကြောင်းဒါပေမဲ့လာမယ့်ရက်တွေအတွင်းနောက်ထပ်အကူအညီတွေထပ်ရောက်လာဖို့ရှိတယ်လို့လည်းပြောခွင့်ရပုဂ္ဂိုလ် Pavel Kasiak က Twitter ဆောင်မျက်နှာကနေပြောပါတယ်တဘုံတွေကမတိုင်းမျိုးကိုထိန်းချုပ်ထားပြီးတော့အစိုးရတပ်တွေကအဲ့ဒီမျိုးကိုဝိုင်းရံပိတ်ဆို့ထားပါတယ်မတိုင်းမျိုးမှာလူဦးရေ42,000ရှိပြီးတော့နောက်ဆုံးအကြိမ်စားနပ်ရိက္ခာအကူအညီပေးခဲ့တာကတော့ပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပါတယ်။အဲဒီမှာရှိတဲ့သူတွေကအစာရေစာပြတ်လက်ပြီးတော့တည်ဆုံးနေကြတယ်လို့ကုလသမဂ္ဂနဲ့တခြားအဖွဲ့တွေကပြောပါတယ်။အခြေအနေတွေကတကယ်ကိုကြေကွဲစရာကောင်းပြီးတော့အရန်ကိုစိတ်တက်ကြစရာဖြစ်တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကမတိုင်းမျိုးကနေပြောပါတယ်။စေဝါကူတာဖို့ချက်ချင်းမကဲထင်နိုင်ဘူးဆိုရင်လူ400လောက်တည်ဆုံးရမယ့်အခြေအနေမှာရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အကြီးအကဲစတီဖန်အိုဘရိုင်းကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာတနင်္လာနေ့ကလူ46ယောက်ထက်မနည်းသေဆုံးပြီးတော့တရားကြောဒဏ်ရာရသွားတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုအမေရိကန်ပြည်အောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။ IS အဖွဲ့ကတော့အကြီးဆုံးတိုက်ခိုက်မှုနှစ်ခုဟာသူတို့ရဲ့လက်ချက်ဖြစ်ပြီးတော့ရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။တနက်သမားတွေကဘက်ရက်မျိုးဆိုင်ငန်းတွေကိုတနက်နဲ့ပြစ်ခတ်ပြီးတဲ့နောက်မှာအသေးခံဘုံးခွဲခဲ့လို့အိမ်မှာ18ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ဘက်ရက်မျိုးနဲ့မြောက်ဖက်မိုင်60လောက်အကွာမှာရှိတဲ့မက်ဒါဒီယာမျိုးမှာတော့အသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုဖြစ်ခဲ့ပြီးလူ23ဦးထဲမှနေတည်ဆုံသွားခဲ့ရပါတယ်ရှင်
တောင်အာဖရိကနိုင်ငံမှာသတင်း6ပတ်တာကာလအတွင်းနိုင်ငံတော်ဝန်လမ်းတွေပေါ်မှာကားတိုက်မှုပေါင်း1400ဖြစ်ပွားပြီးတော့လူပေါင်း1800နီးပါးသေဆုံးသွားခဲ့ရပါတယ်။ဒီဇင်ဘာ1ရက်နေ့ကနေဇန်နဝါရီ17ရက်နေ့အထိကာလအတွင်းမှာလူပေါင်း1955ဦးသေဆုံးခဲ့ရတဲ့မတန်းရာမနစ်ကသေဆုံးတဲ့အရေးအတွက်ဟာအရေးအတွက်ထက်ကို14ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဒီပူပီတာစ်ကပြောပါတယ်လူ 6,000 ကျော်ဟာမူပြီးမောင်းတဲ့အမှုနဲ့ဖမ်းခံရတယ်လို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။တမတ်အရှိန်ထက်ပိုမောင်းတာအများသူငါကိုထိခိုက်စေနိုင်အောင်နမောနမဲမောင်းနေတာမောင်းမှုမသင့်လောက်အောင်ဆုတ်တဲ့ရင်တွေကိုမောင်းနေတာကားထိုင်ကုန်ကဘာမတက်တာတွေကြောင့်အခုလိုကားမောက်တည်ဆုံးမှုတွေဖြစ်စေတယ်လို့လည်းပြောပါတယ်နေ့စဉ်ကဘာတော်မှာရင်မတော်ဆမှုနဲ့တည်ဆုံးရတဲ့အရေးအတွက်ကတသန်းနှစ်သိန်းခွဲလောက်ရှိတယ်လို့ကဘာကျမကြီးအဖွဲ့ WHO ရဲ့အော်တိုဘာလအစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီထဲမှာအာဖရိကကလူသေးသေးလောက်တဲ့ရင်မတော်ဆမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေလိုအပ်တဲ့ငွေမှာမရရှိအောင်လို့တားဆီးမဲ့အရေးယူပိတ်ဆို့မှုလုပ်ရေး American Outlook တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။မြောက်ကိုရီးယားကစရုပ်ထားမြောက်လက်နက်စမ်းသပ်မှုအရင်တစ်ပတ်ကပြုလုပ်ခဲ့တယ်။အဲ့ဒီနျူကလ িয়ার လက်နက်ဟာအပြည့်အစုံဆုံးရှုံးမှုများစွာဖြစ်စေတဲ့လက်နက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုဥပဒေကြမ်းကိုအောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကအဆိုပြုခဲ့တာပါ။မြောက်ကိုရီးယားအရေးယူပိတ်ဆို့မှုဥပဒေဟာမြောက်ကိုရီးယားရဲ့လက်နက်ပြန့်ပွားရေးအစီအစဉ်တရားမဝင်ဆောင်ရွက်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်သိမ်းယူနိုင်ပါတယ်။မြောက်ကိုရီးယားအစုခေါင်းဆောင်တွေအမေရိကန်ငွေကြေးစနစ်ကိုပတ်သက်အသုံးပြုခွင့်မရှိဘဲနဲ့အမေရိကန်ပြည်အောင်စုပေါ်မှာအင်တာနက်တိုက်ခိုက်မှုလုပ်ရမှာအကူအညီပေးသူမှန်သမျှကိုသမ္မတကအရေးယူဖို့ကိုလည်းဖိအားပေးထားပါတယ်။တစ်ချိန်တည်းမှာပဲစစ်အင်အားပြတဲ့အနေနဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားပေါ်ဖြတ်ပြီးတော့ပြန်တန်းခဲ့တဲ့ B-52 နျူကလ িয়ার ဘုံးကျဲလေယာဉ်လိုမျိုးအမေရိကန်စစ်လက်နက်တွေကိုတောင်ကိုရီးယားမှာလာထားဖို့အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့ညှိနှိုင်းနေကြပါတယ်။အမေရိကန်လေယာဉ်တင်စစ်သင်္ဘောကိုကိုရီးယားရေပိုင်နဲ့ထဲရွှေ့ထားမယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေလည်းထွက်နေတာပါ။ဒါမှမဟုတ်အမေရိကန်သမ္မတတွေကတော့ဒါမှမဟုတ်အမေရိကန်အရာရှိတွေကတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်သွားထားဖို့အစီအစဉ်မရှိပါဘူးလို့ပြောသွားပါတယ်။အဲ့လိုလို့ရင်တရုတ်ကိုရန်စတယ်လို့ဖြစ်သွားနိုင်ပြီးတော့ဒေတာရင်းနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုတွေဖြစ်လာစေနိုင်ပါတယ်ရှင်။
တနင်္ဂနွေပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီး NLD ပါတီအနေနဲ့လည်းထောက်ရငြိမ်းချမ်းရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန်ခေါ်မှာပြောဆိုသွားပါတယ်။ပြည်ထောင်စုတိုင်းရင်းသားတွေအကြအပြန်အလှန်နားလည်ယုံကြည်မှုနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်သွားကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကတော့ NCA စာချုပ်မှာလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်မှာတက်မတော်အနေနဲ့တန်ဆာမရှိကြောင်းနဲ့ကြံနေသေးတဲ့အဖွဲ့တွေကိုလက်မှတ်ရေးထိုးရမှာပါဝင်လာဖို့တကားဖွင့်ထားတယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်ကာကွယ်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာဖို့တက်မတော်ကကြိုးဆိုတယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကပြောပါတယ်။ဒီနေ့စတင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်တော်စုလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကလည်းအဖွဲ့မိန်ခွန်းနဲ့အတူတူပြောကြားခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာအစိုးရကအမေရိကန်ပြည်အောင်စုနဲ့ကာကွယ်ရေးသဘောတူညီမှုရယူထားတာကိုတရားရုံးချုပ်ကထောက်ခံသွားပါတယ်။အမျိုးသားလုံခြုံရေးပင်လယ်ရေကြောင်းနဲ့ဘေးအန္တရာယ်တံပြန်ကင်တွယ်ရေးတွေအတွက်အမေရိကန်တပ်ဖွဲ့တွေကျွန်းတွေပေါ်မှာပစ္စည်းကိရိယာတွေထိုးလောင်ခွင့်ပြုတဲ့ပ ပိုကောင်းမွန်တဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဖိလစ်ပိုင်သမ္မတဘက်နီဂနိုအကွီနိုအစိုးရအဖွဲ့နဲ့အမေရိကန်ကာကွယ်ရေးအရာရှိတွေ2014ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။ဒါမဲ့လည်းအဲ့ဒီသဘောတူညီချက်နဲ့ပတ်သက်လို့ဖိလစ်ပိုင်မြေပေါ်မှာအမေရိကန်စစ်တပ်တွေရှိနေတာကိုအစဉ်ကန့်ကွက်နေတဲ့အုပ်စုတွေရဲ့ဥရေကြောင်းအရစိန်ခေါ်မှုတွေရှိခဲ့ပါတယ်။တရားရုံးချုပ်ကတော့ဒီသဘောတူညီချက်ဟာလွှတ်တော်ရဲ့ခွင့်ပြုချက်မလိုဘူး။သမ္မတရဲ့အမိန့်နဲ့သဘောတူညီချက်အရာတည်ဆဲဥရေတွေနဲ့နိုင်ငံတကာစာချုပ်တွေကိုအကောင့်ထဲပေါ်လာပဲဖြစ်တယ်ဆိုပြီးတော့ဒီကနေ့အင်္ဂါနေ့မှာဆယ်မဲလေးမဲနဲ့မဲခွဲဆုံးဖြတ်ခဲ့တယ်လို့တရားရုံးချုပ်ပြောရေးဆိုခွင့်ရှိသူသီယိုဒေါ်ထေကပြောပါတယ်။တဘာဝတန်ရန်ဇာတပေါ်ကျွေတဲ့တောင်တရုတ်ပင်လယ်မှာတရုတ်ဘက်ကပိုင်နယ်ရယူမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်လှုံ့ဆော်လာနေတာကိုချိန်ခွင်ရှာမျှဖို့အတွက်ဖိလစ်ပိုင်ရဲ့စီရေးဆွေးနွေးမြင့်တင်မှုရည်ရွယ်ပြီးတော့သမ္မတအကွီနိုဒီသဘောတူညီမှုကိုရယူခဲ့တာပါ။တရုတ်အပြင်ဖိလစ်ပိုင်၊ VNM ၊ထိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့လည်းတောင်တရုတ်ပင်လယ်မှာရေပြင်ပိုင်တဲ့ကိစ္စအငင်းပွားနေကြတာဖြစ်ပါတယ်။ဒီသဘောတူညီမှုဟာအမေရိကန်ပြည်အောင်စုအနေနဲ့အာရှပစိဖစ်ဒေသကိုပြန်ပြီးတော့အာရုံစိုက်ဖို့လှုံ့ဆော်တဲ့အမေရိကန်သမ္မတဘရက်အိုဘားမားမဟာဗျူဟာရဲ့ဒစိမ့်တည်ဒေသဖြစ်ပါတယ်ရှင်။
တရုတ်စုရှယ်ယာဈေးကွက်တွေတနင်္လာနေ့တုန်းကအတော်လေးအရှုံးပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တရုတ်နိုင်ငံရဲ့ဈေးကွက်ဟာအနည်းငယ်ပြန်တက်လာခဲ့ပြီးတော့အာရှအစုရှယ်ယာဈေးကွက်ဟာလည်းအင်္ဂါနေ့မှာအတက်အကျတွေဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေနဲ့စီးပွားရေးနှေးကွေးမှုပေါ်မှာအချိန်တော်ကြာတန်ကြာတွေဖြစ်နေတဲ့အတွက်ယင်းဒီမြုပ်နှံသူတွေဟာစိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်။တနင်္လာနေ့က900ခန့်လုံးအရှုံးပေါ်ခဲ့ပြီးတဲ့နောက်ရှန်ဟိုင်းအစုရှယ်ယာဈေးကွက်ဟာအင်္ဂါနေ့မှာလည်းအတက်အကျတွေကျန်းခဲ့ပြီးတော့ဈေးကွက်ပိတ်ချိန်မှာ 3.2 ရာခိုင်နှုန်းတက်ပြီးတော့ပိတ်ခဲ့ပါတယ်။ဒါပြင်တနင်္လာနေ့တုန်းကကျဆင်းခဲ့တဲ့ဟောင်ကောင်ဈေးကွက်ဟာလည်းဈေးကွက်ပိတ်ခါနီးအချိန်မှာ 3.8 ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဒါပြင်တိုကျိုဆစ်ဒနီနဲ့ဆိုးအစုရှယ်ယာဈေးကွက်တွေလည်းကျဆင်းခဲ့ပါတယ်။ဥရောပဈေးကွက်ကတော့ဈေးကွက်ဖွင့်ချိန်မှာအနည်းငယ်မြင့်တက်နေပြီးဗြိတိန်ဂျာမနီနဲ့ပြင်သစ်အစုရှယ်ယာဈေးကွက်တွေအနည်းငယ်မြင့်တက်ခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုမအေးတနာကျော်နဲ့အကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်9ရက်ကြာကျင်းပမဲ့ငြိမ်းချမ်းရေးညီလာခံကိုနေ့ပြည်တော်မှဒီကနေ့စတင်ပါတယ်။ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အရေးကြီးတယ်လို့ညီလာခံဖွင့်ပွဲမှာသမရဦးသိန်းစိန်ကပြောခဲ့သလို27ရာစုနဲ့ကိုက်ညီတဲ့ဖက်ဒရယ်စနစ်တည်ဆောက်နိုင်ဖို့ NLD ဥက္ကဋ္ဌတောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။တက်မရော်ကာကွယ်ရေးဦးစီးချုပ်ကတော့ NCA မှာလက်မှတ်မထိုးရတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်တန်တရားမထားပါဘူးလို့ဆိုခဲ့ပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာတန်တမန်တွေတက်ရောက်တဲ့ငြိမ်းချမ်းရေးညီလာခံမှာကိုရိုင်းသတင်းယူနေတဲ့ VOA သတင်းထောက်ကိုမိုးစောကအပြည့်အစုံပြောပြထားပါရရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးထောက်ရငြိမ်းချမ်းရေးရရှိရေးအတွက်စတင်လိုက်တဲ့ဒီကနေ့ညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ကအဖွင့်မိန်ခွန်းပြောကြားခဲ့ကြပါတယ်။မကြာမီအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းတော့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကထောက်ရငင်းချင်းရရရှိရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ဒီခုအချိန်မှာပြည်သူပြည်သားတိုင်းသားများကကျမတို့ကိုအေးထားတော့လုပ်ပိုင်ရအောင်မန်ဒေးအပေါ်အခြေခံ၍ထောက်ရငင်းချင်းရရယူရတဲ့တာဝန်ကိုထမ်းဆောင်ဖို့အစီအစဉ်ရှိပါတယ်။အားလုံးကပူးပေါင်းပါဝင်ကြနေကြတယ်လို့လည်းသူပြောလိုက်ပါတယ်။ကျမတို့ဟာ27ရာစုနှစ်နဲ့ကိုင်းမြင့်မှုရှိတဲ့ပင်လုံးကြီးသားကမျိုးကိုပြောလိုက်ပါတယ်
တူးတက်လာတဲ့ဆက်သွယ်ရေးနည်းပညာတွေနဲ့အတူ27ရာစုညီလာခံကိုကျင်းပပြီးတိုင်းသားတွေအကြအပြန်အလှန်ယုံကြည်မှုတွေနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုပါတယ
်တိုင်းသားများအသီးသီးရဲ့နော်လင့်ချက်များကိုစုပေါင်းပြီးအကောင့်ထဲပေါ်ထွန်းနေတယ်ဆိုတဲ့အတွေးခေါ်ယူဆဟာ20ရာစုနှစ်ကစခဲ့ပြီးနဲ့27ရာစုနှစ်အတွက်မှာလိုအပ်တဲ့ပြည်လုံးစိတ်ဓာတ်တနည်းအားဖြင့်ပြည်ထောင်စုစိတ်ဓာတ်ပဲဖြစ်ပါဒီခုကဆက်သွယ်ရေးဉာဏ်ပညာတိုးတက်မှုများကြောင့်ဒီဘာတော်ဘာအချိန်နဲ့လေးနေဆက်သွယ်မှုတွေရှိနေပါတယ်။ဉာဏ်ပညာနဲ့အခွင့်အလားအသိများကိုတုံးချပြီးအခင်ကောင်ဆွမ်းဆောင်နိုင်တဲ့လမ်းလို့ခုခါမှာအောင်မြင်လုပ်နိုင်ခြင်းဖြင့်27ရာစုနှစ်ညီလာခံကြီးကိုကျင်းပနိုင်မှာပါ။ဒါအသားများအားလုံးအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုအပြန်အလှန်ချစ်ခင်ရင်းမှုအပြန်အလှန်လေးစားမှုတို့ဖြင့်ပူးပေါင်းဆောင်ရွက်ကြပါကြပါ စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်
တမ်ဘောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးအခုလိုပြောကြားပါတယ
်လက်မှတ်ရေးထိုးမှုမရှိသေးတဲ့အဖွဲ့များပေါ်မှာတမ်ဘောအနေနဲ့တာတရားစီမထားပဲမိမိတို့စိတ်ဆန္ဒတိုင်းအခြေပြုလက်မှတ်ရေးထိုးနိုင်ဖို့ရဲ့အခါခွန်ပါသလိုပဲနိုင်ငံတော်အစိုးရဒီလိုနဲ့တမ်ဘောတွေရဲ့ငင်းနေကြတဲ့ပြင်းထန်တဲ့ဆန္ဒမှာပါလေပြင်းနေကြတာဖြစ်ပါတ
ယ်။တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးစစ်လက်နက်ဖြုတ်သိမ်းရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်လည်းအခုလိုဖိတ်ခေါ်ပြောဆိုပါတယ်
။ဒီဘုတ်ကစီရဲ့ဖက်ဒရယ်ကိုချိန်ခံတဲ့ပြည်တော်စုအရေးစုနေတဲ့အခါမှာလက်နက်ကင်ဆောင်ပြီးနိုင်ငံလုံးငန်းစီဆောင်ရွက်နိုင်မှုရတယ်လို့ပြောတယ်။ဒီနေ့နိုင်ငံကပြည်ပကပြည်ကရစီရှင်းရှင်းဆောင်ရွက်ရမှာတုံ့ပြန်တယ်ဒီကတက်ဆက်ဆာလုပ်ငန်းစီများအတိုင်းတိတိတဲ့တိုင်းတိုင်းတက်မှတ်ပြီးတော့ကောင်တွေပေါ်ဆောင်ကြတယ်မှာဒီကြောင့်ပြောချင်ပါတယ်။ဘာပါနိုင်ငံတတိမှာဒီနေရာကာကွယ်ရေးပဲတက်မှတ်ရတဲ့ရှိကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒီလိုနိုင်ငံတွေနဲ့လည်းဒီမွားရတဲ့ချင်းကိုဆောင်ရပြီးတော့မှမြန်မာတက်မှတ်ကိုစက်တဲ့ပါမယ်ဖြစ်အဖက်ဖက်ကပြီးဆောင်နေရှိပါတယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထားဆောင်ဖို့ဆရာရှိတဲ့တိုင်းရင်းသားတက်တဲ့ကားကိုလည်း
လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားလက်မှတ်ရေးထိုးခဲ့တဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အရစတင်ခဲ့တာဖြစ်ပါတယ်။ဒေါ်လောစင်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကသာလက်မှတ်ရေးထိုးပြီးအဖွဲ့၁၀ဖွဲ့ကျော်လောက်ကလက်မှတ်မရေးထိုးသလိုပြည်တော်စုငြိမ်းချမ်းရေးညီလာခံကိုလည်းတက်ရောက်လာတာမရှိပါဘူး။ဒီကနေ့စတင်တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နိုင်ငံရေးပါတီနဲ့ဖိတ်ကြားအပ်တဲ့အစုအဖွဲ့ကကိုယ်စားလှယ်တွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေအစိုးရမဟုတ်တဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပထမအကြိမ်ဖြစ်9ရက်ကြာကျင်းပဖို့ရှိနေပါတယ်
။ကိုမိုးစောတင်ပြသွားပါရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကချင်ပြည်ကဒုက္ခသည်တရင်ဖက်အလဲပေးချင်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုဒီကနေ့မှကျင်းပနေတဲ့အချိန်မှာပဲတိုက်ပွဲဖြစ်ပွားနေစေမငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်ဒေသဖက်ကစစ်ဘေးဒုက္ခသည်တွေဟာဆန္ဒရိုက်ခါတွေအရေးပေါ်လိုအပ်နေပါတယ်။ဒုက္ခသည်တွေအတွက်ဆန္ဒရိုက်ခါဝယ်ယူရေးမှာအခက်တွေ့နေသေးတယ်လို့တချို့ဒုက္ခသည်စခန်းတွေမှာလည်းဆိုးဝါးတဲ့ရာသီဥတုတန်ကိုခံနေရတယ်လို့ကချင်ဒုက္ခသည်ကော်မတီတာဝန်ခံတွေကပြောပါတယ်။အခြေအနေသေးစစ်ကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ KIO ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာနီးမှာရှိတဲ့ဝိုင်းချိုင်ဒုက္ခတဲစခန်းနဲ့ဖုံလွန်ရန်ဒုက္ခတဲစခန်းတစ်ခုကစစ်ပြေးဒုက္ခတဲတွေစားထောက်ဖို့အတွက်စံ55တန်အရေးပေါ်လိုအပ်နေတယ်လို့ KIO စစ်ပြေးဒုက္ခတဲအကူအညီပေးရေးကော်မတီတာဝန်ခံဘုံမူကြီးဟိန်းဝံကပြောပါတယ်
ဝိုင်းချိုင်နဲ့အဲဖုံလွန်ရန်ဒီနေရာမှာဆိုလို့ရှိရင်ဒီစပားဝယ်နဲ့ဆံဝယ်နဲ့ကိစ္စတွေကတို့ကန်ဆက်ဆက်လုပ်ရအောင်မင်းတို့အတော်တွင်15ရက်အတော်တွင်မှာဒီခါပြတ်နေတယ်အဲ့ဒါလူ8000အတွက်နောက်ပြီးတန်က55တန်အဲ့လိုအခုကလောလောဆယ်တာအရေးကြီးလို့နေလို့
လိုင်စာဝိုင်းချိုင်နဲ့ဖုံလွန်ရန်စခန်းမှာရှိတဲ့ဒုက္ခသည်8000အတွက်အကူအညီပေးရေးဖွဲ့တွေကနေဘတ်ဂျက်ချထားပေးပြီးဖြစ်ပေမဲ့လမ်းမဆက်သူရေးအခက်ခဲနဲ့ဆံဝယ်ယူရေးမှာအခက်ခဲရှိနေတယ်လို့သူကဆိုပါတယ်လက်ရှိစံထောက်ပပေးနေတဲ့ HCA အဖွဲ့ကနေဖေဖော်ဝါရီလကနေဇူလိုင်လအထိ6လစာစံကူညီထောက်ပပေးသွားမှာဖြစ်ပေမဲ့အခုနှစ်သက်မှာစံပြတ်လနေတာလည်းဖြစ်ပါတယ်။ဒါအပြင် KIO ထိန်းချုပ်နယ်မြေမှာရှိတဲ့ကချင်စစ်ပြည်ဒုက္ခသည်တွေနေထိုင်တဲ့ဖရဲဒုက္ခသည်စခန်းဘက်မှာလည်းဆိုးရွားတဲ့ရာသီဥတုတန်ကိုခံနေရသလိုစေဝါနဲ့အဝတ်ထည်အကူအညီလိုအပ်နေတယ်လို့ဘူမူကြီးဟိန်းဝံကပြောပါတယ်။
အဲ့ဒီဘက်မှာခုတော့နင်းချတာတော့ဆိုးတဲ့ပြင်းထန်တဲ့ဆိုတော့ဒီမှာတချို့အိမ်တွေကပြက်တာရှိတယ်အဆောက်အဦတို့နေတဲ့တဲတွေပြက်တာရှိတယ်နောက်ပြီးအဝတ်အစားဆောင်တွေလိုမဲ့ဆေးဝါးအားလည်းတို့အိမ်အပြင်မှာပဲနေလို့ဆိုလို့ရှိရင်တချို့ကမိခိုးကြောင့်မျက်စိနဲ့နေတာအဲ့လိုမျိုးရှိတယ်တချို့ကဆိုလို့ရှိရင်အိမ်ကြီးချောင်းဆူအဲ့ဒီဘက်မှာအဲ့ဒါတွေရှိတယ်လို့ကြားရတယ်
ဖရဲဒုက္ခတဲ့စခန်းမှာဒုက္ခတဲ့ပေါင်း1000ကျော်ခိုးလုံးနေပြီနှင်းတွေထူထဲစွာကျနေတယ်လို့တောက်သုံးရီရရှိဖို့နဲ့သွာလာရေးမှာခက်ခဲရှိနေတယ်လို့သူကဆိုပါတယ်။2017ခုနှစ်ဇွန်လကနေမြန်မာဆိုးရသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားလာလို့စစ်ပြေးဒုက္ခသည်ပေါင်း32000ကျော်ရှိနေပြီး KIO ထိန်းချုပ်နေမြေတွင်းမှာပဲစစ်ပြေးဒုက္ခသည်8000ကျော်ရှိနေခဲ့ပါတယ်။လက်ရှိမှာ NCA ပြည်ရစာချုပ်လက်မှတ်ရေးသူသားချင်းမရှိသေးတဲ့ KIO အဖွဲ့နဲ့မြန်မာသမတော်တို့အကြားမှာစစ်ရေးသိမ်းမှနေဆဲလည်းဖြစ်ပါတယ်။ ဒီကိစ္စမှာအစီအလက်မှရေးထိုးထားတဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းရှစ်ဖွဲ့ပါဝင်တမတော်ကိုယ်စားလှယ်အစိုးရနဲ့လှုပ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်တို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပနေစေဖြစ်ပါတယ်ထိုက်တန်မြန်မာနိုင်ငံရေးကောင်ဆောင်တွေတက်ရောက်ခဲ့တဲ့ငြိမ်းချမ်းရေးညီလာခံမှာတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေစုံစုံညီညီ
ตัวนี้ก็เป็นการที่ว่าสุดวิเชียนสุดวิเชียนเจ้าตัวเลยนั่นแหละชุดนี้อาจจะเนาะจะมาเชื่อเรื่องเรื่องอะไรก็ได้จะเรื่องนี้อาจจะเราตัวจะว่าตัวที่มาลงชมมือเชื่อเรื่องข้าเจ้าตัวเจ้าเราเลยที่เกี่ยวเออที่ว่าอธิการเนี่ยก็เช่นเดียวกันมุ่งชีวิตยี่สิบดาวสามีอารมณ์มาเบาเนี่ยข้าเจ้าตายที่อารมณ์ชีวิตมันลงมาแล้วชิ้นบ้านเนี่ยเนี่ยยังยืนยันมุ่งชีวิตยี่สิบดาวสามีอารมณ์มาเบาเนี่ยข้าเจ้าตายที่อารมณ์ชีวิตมันลงมาแ
ဒီနေ့ကတိုင်းဒါလနဲ့ကန်ဖွဲ့ရှိဖွဲ့နဲ့နာဂမြူတာဆိုရှယ်လစ်ကောင်စီ NSCN ကတို့တာတက်ရောက်ခဲ့ပြီး UNSC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ဝါတာဖွဲ့မိုင်းလာတာဖွဲ့တို့တက်ရောက်ခဲ့ခြင်းမရှိပါဘူး။ NCA ပြည်ရက်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလနဲ့ကန်ဖွဲ့တွေအနေနဲ့ကတော့နောင်တက်လာမဲ့ NLD ဆိုရသေးလက်ထက်မှာအလုံးစုံ
ရခိုင်ပြည်နယ်တွင်တကြော့ပြန်တိုက်ပွဲတွေကြောင့်စစ်ဘေးတံကလွတ်အောင်ထွက်ပြေးနေရတဲ့ရာနဲ့ချီတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေဟာရာဒီဥဒုအေးတဲ့တံနဲ့တင်းကျပ်တဲ့စစ်ဆေးမှုတွေကြောင့်လုံခြုံရေးအန္တရာယ်ဆိုရင်နေရတယ်လို့ကုညီကဲဆဲပေးနေသူတွေကပြောပါရယ်လက်နက်ကင်ပဋိပက္ခတွေခြုံငင်းရင်းနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာအပြေရှာနိုင်ဖို့ပြည်ထောင်စုငြိမ်းချမ်းရေးညှိလာခန်းကျင်းပနေချိန်မှာပဲလက်ရှိစည်ရဲတင်းမာနေတဲ့တိုင်းရင်းသားဒေသတွေကစစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်စာနာရိက္ခာနဲ့နေရေးထိုင်ရေးအတော်လေးအခက်တွေ့နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစလို့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်မတော်အေအေနဲ့မြန်မာစစ်တပ်တို့ကြားတကြောပြန်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါအနည်းဆုံးတိုက်ပွဲ15ကြိမ်ဖြစ်ပွားခဲ့ပြီးမြန်မာတပ်မတော်ဘက်ကတရင်မှုနဲ့အရာရှိစစ်သည်တပ်သားတချို့ကြာဆုံးခဲ့ရတယ်လို့ရခိုင်တပ်ဘက်မှလည်းကြာဆုံးမှုတွေရှိခဲ့ပါတယ်ဒီလိုမျိုးရခိုင်ပြည်နယ်ကြောက်တော်ဘက်မှာနှစ်ဖက်ပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ရင်ဆိုင်တိုက်ပွဲတွေကြောင့်ရာချီတဲ့စစ်ပြေးဒုက္ခသည်တွေဟာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေခိတငိမ့်သက်သွားပေမဲ့လို့စစ်ရင်အားအလုံးအင်းနဲ့တက်အင်အားတိုးချဲ့နေတယ်လို့ရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်က VOA မြန်မာပိုင်းကိုပြောခဲ့ပါတယ်စစ်ဖြစ်နေတဲ့ဒေသတွေနဲ့အနီးတစ်ဝိုက်ကသွာလာရလမ်းတစ်လျှောက်မှာတပ်မတော်ဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေရှိနေပြီးတော့ဒေသခံတွေအတွက်လုံခြုံရေးကစိုးရိမ်စရာအနေအထားမှာရှိတယ်လို့ရခိုင်ပြည်နယ်ကြောက်တော်ကလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ထေးကပြောပါတယ
်သူတို့ဂျွာလာလာတဲ့လူတွေမဟုတ်ဘူးသူတို့ကြာချင်းထဲမှာနေတဲ့လူတွေတက်မှနေတာကြာသွားပြီအိမ်ကိုပြန်လာတော့လည်းကိုယ်ရင်ကလည်းအဆင်မပြေဘူးဒါပေမဲ့ဟိုမှာလည်းတိုက်ပွဲတွေပဲဖြစ်တယ်ဆိုတော့သူတို့ကမှမနေရလို့လာကြတယ်အဲ့တော့ကျွန်တော်တို့ကငွေရေးကြေးပေါ့နော်အခုပြန်ပြီးတော့လုတ်ကင်လေးငွေရေးကြေးလေးဖောက်ပံ့ပြီးတော့ပေးမယ်ဆိုရင်တော့အဆင်ပြေမယ်ထင်တယ်ဟုတ်ကဲ့
ရာချီတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေအတွက်လက်တလောစားနဲ့ရိတ်ခါနဲ့ရေရှည်ရက်တီနေနိုင်ရေးအတွက်အရေးတကြီးလိုအပ်နေလို့သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အလေးနက်ထားဆောင်ရွက်ပေးစီခြင်းပါတယ်လို့လည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြည်ယာပြင်ကဒုက္ခသည်စခန်း၃ခုကိုအကူအညီပေးနေတဲ့လူမှုရေးလုတ်ကင်သူဦးဝင်းလှိုင်ကလည်းတောင်းဆိုပါတယ
်လုံးဝ200နဲ့ပတ်ရှိပါသေးတယ်အဲ့တော့ဘုံပေါ်ရနေရတဲ့အဆန်းရှိပါတယ်သူတို့တွေကိုဒီအထူးရှင်တွေရတဲ့ဆန်လေးဆော့တဲ့ပြီးတော့အဲ့စောပေါက်ခွေတော်တွေလည်းကျင်းပထားပါတယ်သူတို့တွေကိုဒီအထူးရှင်တွေရတဲ့ဆန်လေးဆော့တဲ့ပြီးတော့အဲ့စောပေါက်ခွေတော်တွေလည်းကျင်းပထားပါတယ်အဒီရတော့ဆောင်းရပြီးစစ်တဲ့တော့အမျိုးတွေတွေအတိုက်တော်တွေဝင်လို့ရှိပါတယ်သူတို့တွေရေရှည်တဲ့အခက်ကြီးရှိနေပါတယ်ကျွန်တော်အဒီရတော့လူမှုရေးအဖွဲ့အစည်းတွေကတောင်းလျှောက်ပေးပါတယ်ဒါပေမဲ့သူတို့ရေရှည်တဲ့ဒေသရဲ့အခက်ကြီး
နိုင်ငံတွင်းမှာစီရေးပြိပခါတွေခြုံငိမ့်နိုင်မှုနဲ့အမျိုးသားပြန်လည်တင်မြှင့်ရေးနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်နိုင်မှုနှစ်ဖက်စလုံးကိုတိုက်တွန်းမြစ်တာရက်ခံလိုပါတယ်လို့လည်းကြောက်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ထေးကပြောပါတယ
်ခုခုဆွေးနွေးရေးကိုလုပ်စီကြပါတယ်ဒီကမ္မတော်သားတွေနဲ့ဒီကမ္မတော်ဘက်ကရောဒီနနက်ကိုင်းတိုင်းသားပဲဖြစ်ဖြစ်ပေါ့နော်ဘယ်ဖွဲ့ပဲဖြစ်ဖြစ်တွေ့ရမယ်ပြီးတော့ဒီဒုက္ခသည်တွေကိုလည်းပဲဟိုအရေးပေးပြီးတော့ဆောင်ရွက်ပေးစီကြပါတယ်ဒီဒုက္ခသည်ဆိုတာလည်းခုကတော်တော်ဒုက္ခအမှန်တကယ်ရောက်နေကြတာကျွန်တော်တို့သွားကြည့်ပါတယ်ဟုတ်ကဲ့အော်အတိမတ်ပြုတ်ပေးလို့ပါတယ်အခုကအတိမတ်မပြုတ်သလိုမျိုးဖြစ်နေလို့မြင်ပါတယ်ခင်ဗျာအဲ့အားလေးတွေကတော့အတိမတ်ပြုတ်ပေးပါလို့ဒုက္ခတွေပဲအတိမတ်ပြုတ်ပေးကြပါလို့ကျွန်တော်တောင်းဆိုချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဒေသတွေမှာမတည်ငြိမ်လို့စားဝတ်နေရေးနဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းတွေလောက်ကင်နိုင်ရေးအခက်ခဲတွေတွေ့ကြုံနေရတဲ့အတွက် တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့ကိုလည်းကြောက်တော်မျိုးမှာဒေသခံရခိုင်ပြည်သူလူထုကလက်မော်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်
။ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေအကြောင်းမဆူမွန်ကမေးမြန်းတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းရောက်မြန်မာအလုပ်သမားတွေရဲ့သတင်းတစ်ပုဒ်တင်ပြပါမယ်။ထိုင်းနိုင်ငံတွင်တရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်မကြခင်တက်တန်းကုန်တော့မဲ့တိမ့်နဲ့ချီတဲ့မြန်မာနိုင်ငံသားတွေနှစ်နှစ်အလုပ်လုပ်ကိုင်ခွင့်ပေးဖို့ထိုင်းအစိုးရဘက်ကတဘောတူလိုက်ပြီးဖြစ်ပါတယ်။နိုင်ငံကူးလက်မှတ်နဲ့တရားဝင်အလုပ်လုပ်ကိုင်နေသူတွေကိုတက်တန်းတူပေးဖို့ကိုတော့တဘောတူညီချက်မရရှိသေးပါဘူး။ထိုင်းနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကိုင်ခွင့်ရရင်နဲ့အလုပ်သမားအခွင့်အရေးတွေအပေါ်နိုင်ငံအလုပ်သမားဝန်ကြီးဌာနတွေဆွေးနွေးတဘောတူခဲ့တဲ့အခြေအနေကိုတော့မတ်တင်ငိထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မလကုံမှာတက်တန်းကုံမဲ့ထိုင်းနိုင်ငံတွင်ယာယီအလုပ်လုပ်ကင်ခွင့်ပန်းရောင်ကတ်ကင်ဆောင်သူမြန်မာနိုင်ငံသား၄သိန်းခွဲအတွက်မြန်မာအစိုးရဘက်ကနှစ်နှစ်တက်တန်းရှိတဲ့တက်တည်ခံလက်မှတ်တွေထုတ်ပေးမဲ့အစီအစဉ်ကိုထိုင်းအစိုးရဘက်ကသဘောတူလိုက်ပြီးဖြစ်ပြီးထုတ်ပေးရမယ့်အချိန်ကာလသတ်မှတ်ဖို့ပဲကြံတော့တယ်လို့အလုပ်သမားအလုပ်ကင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်အလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ်
မဲဆိုင်မဲဆောက်ရနောင်းပေါ့နော်အဲ့ဒီပြင်မှာကျွန်တော်တို့ကဒီဘက်ကကန်ချနာပူရီရဲ့မာချိုင်ရဲ့စမပရာကမှာထုတ်ပေးခြင်းနဲ့ဘယ်ချိန်မှာထုတ်ပေးရမလဲဆိုပြီးတော့အဆူနေတာတော့အဲ့ဟာတော့နည်းနည်းလေးသူကဟိုနာမည်ထုတ်ပေးရမယ်ရက်နဲ့နေရာနဲ့ကိုပြန်ပြောပြမယ်ဒီစီအိုင်စာအုပ်ထုတ်ပေးပြီးတော့သဘောတူတယ်အဲ့တော့သူတို့ကတော့စီအိုင်စာအုပ်ထုတ်ပေးရင်ဘယ်လောက်ကြာမလဲလို့ပြန်မေးတယ်မေးခွန်းရှိတာပေါ့နော်အဲ့တော့လူက၄သိန်းခွဲလောက်မှန်းထားတယ်။အဲ့တော့ရုံးပြည့်တဲ့ပိုင်းနဲ့၆လနီးပါးလောက်ဖြစ်သွားမယ်ပေါ့နော်။အဲ့လိုမျိုးဆွနေကြတာပေါ့နော်။အဆွနေရင်အဲ့တော့ဒီကြားထဲမှာရက်တီကြောင်ရင်ဘယ်လိုလုပ်မလဲ။အဲ့တော့ခွင့်ပေးမလား pass ကိုပေးမလားဒါမှမဟုတ်ရင်ဟိုတက်တန်းထပ်တူပေးမလားဆိုတာလည်းသူတို့ပြန်ပြောပေးမှာပေါ့နော်
။ပန်းရောင်ကတ်ကိုင်းဆောင်သူမြန်မာရွှေပြောင်းအလုပ်သမား၄သိန်းခွဲကိုမြန်မာဘက်ကအတိအမှတ်ပြုလက်မှတ်ထုတ်ပေးပြီးနောက်မှာတော့ထိုင်းဆွေရဘက်ကနှစ်နှစ်တရားဝင်အလုပ်လုပ်ခွင့်ပေးအပ်ရမှာဖြစ်ပါတယ်။ဒီနှစ်နှစ်အလုပ်လုပ်ခွင့်အပြီးနောက်ပိုင်းထပ်ပြီးတက်တန်းတိုးနိုင်ဖို့ကတော့ထိုင်းအလုပ်ရှင်ရဲ့လိုအပ်ချက်နဲ့အသက်ကန့်သက်ချက်တို့ထားလို့တဲ့အကြောင်းထိုင်းဘက်ကဆွေးနွေးထားတယ်လို့လည်းအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ပန်းရောက်ကကန်ဆောင်သူတွေအတွက်အလုပ်လုပ်ကင်ခွင့်ပေးဖို့သဘောတူညီချက်ရရှိထားပြီးဖြစ်ပေမဲ့ယာယီနိုင်ငံကုလက်မှတ်နဲ့အလုပ်လုပ်ကင်နေကြသူတွေအတွက်ထိုင်းနိုင်ငံတွင်အလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ကတော့သဘောတူညီချက်မရသေးပါဘူး။နိုင်ငံသားစီစစ်ရေးအထောက်အထားလက်မှတ်တွေရှိပြီးထိုင်းနိုင်ငံတွင်တရားမဝင်အလုပ်လုပ်ကင်နေကြသူတွေလည်းမြန်မာအစိုးရဘက်ကအတိအမှတ်ပြုထားတဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ချိတ်ဆက်ပြီးတရားဝင်အလုပ်လုပ်ကင်ခွင့်ရရေးဆောင်ရွက်နိုင်တဲ့အခြေအနေကိုတော့အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကအထောက်အထားပါတဲ့လူဆိုရင်အလုပ်ရှင်နဲ့ကျွန်တော်စီကကိုယ်ပါဘောတရားဝင်ခွင့်ပြုချက်ရတဲ့ agency တွေနဲ့ညှိပြီးတော့မှဥပမာဆိုကျွန်တော်တို့ကဘာလို့ဆောင်ရွက်ပေးနေတယ်လဲဆိုတော့ထိုင်းနိုင်ငံနေတနင်္ဂနွေမှာထွက်မြန်မာနိုင်ငံကိုတနင်္ဂနွေဟိုညတို့မှာရောက်အောင်လုပ်ပြီးတော့မှကျွန်တော်တို့ကတနင်္လာမှာ passport ကိုတွတ်ချက်ပြီးတော့မှ passport ရောက်ပြီး3ရက်တည်းမှကျွန်တော်တို့ကစာချုပ်ချုပ်ခွင့်ပေးပြီးတော့မှဟိုဘက်မှာထိုင်းနိုင်ငံထဲမှာစာချုပ်ချုပ်ပြီးရတယ်ပြန်ပြီးတော့မှဟိုမှာသူ့နိုင်ငံရဲ့ process ကိုသွားပြီး run တာပေါ့နော် run ပြီးတဲ့အချိန်မှာလည်းဒီနောက် passport ဆယ်ရင်းနဲ့နပ်ပတ်တွင်မှာထွက်တယ်ဆိုတော့ထွက်ပြီးဆိုတော့ပတ်စုရပြီဆိုတော့လည်းဟိုဘက်မှာလည်း run ပြီးသွားတာနဲ့တခါလည်းထွက်တဲ့လုပ်ငန်းစဉ်တစ်ခုဒါနဲ့ကျွန်တော်တို့လုပ်ပေးနေတာပေါ့နော
်အလုပ်သမားဝန်ဆောင်မှုလုပ်ငန်းတွေဘက်ကစားကြုပ်ချုပ်ဆိုထားတဲ့အတိုင်းမဟုတ်ပဲလှည့်ပြားလုပ်ကင်နေတာတွေနောက်ထိုင်းနိုင်ငံတွင်တရားဝင်အလုပ်လုပ်ကင်ခွင့်ရှိထားတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေဘက်ကမတရားဖမ်းဆီးငွေညှစ်ခံရတဲ့အခြေအနေတွေကိုလည်းရန်ကုန်မှာလုပ်တဲ့ဆွေးနွေးပွဲအတွင်းထိုင်းတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်လို့လည်းအလုပ်သမားဝန်ကြီးဌာနရဲ့အတွင်းဝင်ကပြောဆိုထားပါတယ်ရှင်
။မတင်ငိထိုက်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ January 12ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 30နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဒီကနေ့အင်္ဂါနေ့သမ္မတဥပမာသူ့ရဲ့သမ္မတတန်းအတွင်းနောက်ဆုံးနိုင်ငံတော်ခြေပြမိန့်ခွန်းပြောကြားမှာဖြစ်တဲ့အတွက်ဒီမိန့်ခွန်းနဲ့ပတ်သက်ပြီးဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကဆောင်စားနေကြပါတယ်။ပြီးခဲ့တဲ့9နှစ်သက်တမ်းကိုပြန်လည်သုံးသပ်ရမှာသမ္မတနဲ့ Republican Congress အမတ်တွေကြားသဘောကွဲလဲချက်တွေရှိနေသလိုအမေရိကန်ပြည်ထောင်စု80သွားဖို့ဘာရီလိုအပ်တယ်ဆိုတဲ့အမြင်တွေမှာလည်းအငင်းပွားမှုတွေရှိနေပါတယ
်။ The point is America can do anything.
အမေရိကန်ပြည်ထောင်စုအနေနဲ့ဘာမဆိုလုပ်ကင်နိုင်ပါလဲဆိုပြီးသမ္မတဥပမာကပြောသွားခဲ့တာပါသူပြောမယ့်နိုင်ငံတော်ခြေပြမိန့်ခွန်းနဲ့ပတ်သက်လို့အမည်သဘောပြီးခဲ့တဲ့စနေနေ့ကအခုလိုပြောခဲ့ပါလေ
Our businesses are now on a 70 month streak of job creation
ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဟာလာပေါင်း80အလုပ်ကင်တွေဇက်တိုက်ဆိုသလိုဖန်တီးပေးခဲ့တာပါအလုပ်ကင်အသစ်ပေါင်း14တန်းကျော်ဖန်တီးပေးခဲ့တာပါတန်ရှင်းနဲ့စွမ်းရည်ထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံမှုတွေတမိုင်းဝင်အောင်လုပ်ကင်ခဲ့သလိုကျွန်တော်တို့ကိုယ်တိုင်ကာဗွန်ဓာတ်ငွေရှော့ချမဲ့အနာဂတ်လမ်းကြောင်းပေါ်ကိုရောက်နေပါပြီ။အမေရိကန်နိုင်ငံသား18တန်းကျော်ကိုလည်းကျွန်တော်တို့ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ထဲမှာသွင်းထားနိုင်ခဲ့ပါတယ
်။ Republican ထက်လွတ်တော်မတ်ဂျွန်ဟော်ဗန်ကတော့သူတို့ဘက်ကမျှော်လင့်ခြင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ What we really need to hear about is how he will unleash the creativity and drive.
ကျွန်တော်တို့တကယ်ကြားချင်တာကအမေရိကန်ပြည်သူတွေအတွက်ဒီထွေမှုတွေရှိန်ဟုန်နဲ့ဘယ်လိုဖန်တီးပေးမလဲ။သမ္မတဥပမာကဒါကိုဘယ်လိုဆောင်ရွက်ပေးမလဲဆိုတာပါ။ Republican ဖြစ်တဲ့ကျွန်တော်တို့တွေကတော့ပြည်သူတွေကိုလုံပိုင်ခွင့်အာဏာအနှင်းပြီးတခြားသူတွေနဲ့ရှင်ရင်နိုင်စေချင်တာပါ
။သမ္မတဥပမာရဲ့နိုင်ငံတော်ခြေပြမိန့်ခွန်းပေါ်မှာကြိုပြီးတော့ဝေဖန်တာတွေလည်းရှိနေပါတယ်။Republican ထဲလွတ်တော်မှ Mitch McConnell ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ The president is going to assume to talk about the future of
China. သမ္မတကအနာဂတ်အကြောင်းတွေကိုပြောပြီးလက်တွေ့တကယ်မရှိတဲ့စိတ်ကူးယဉ်ကွာကိုချေမှုန်းသွားပါလိမ့်မယ်။ကျွန်တော်တို့တကယ်ကြားချင်းသိချင်တာက ISIS စစ်သွေးရတွေကိုသမ္မတကဘလို့နိုင်အောင်တိုက်မလဲဆိုတာပါ။အ
ိမ်မီတော်ဝန်ထမ်းရေးရကြီးကဲ Dennis McDonald ကတော့သမ္မတဟာအနာဂတ်အကြောင်းတွေကိုပြောလိမ့်မယ်။တိတ်ကိုကောင်းမြင်ပြီးလက်တွေ့ကောင်းတဲ့ဖော်မယ့်ကိစ္စတွေကိုပဲအဓိကပြောသွားမှာပါဆိုပြီး ABC ရုပ်သံကိုအခုလိုပြောပါတ
ယ်။ He doesn't want this to be your traditional policy speech that outlines a series
of ဥမာသမယူချမင်းကုန်းနဲ့လို့အစိုးပြချက်တွေတည်တည်တန်းနဲ့ပြီးသွားတာမျိုးကိုသမရကမလိုလားပါဘူး။ဒီနေ့ပိုင်းချိုးခွေမှာငွေရပိုင်းဆိုင်ရာကိစ္စတွေအများကြီးသူ့မှာရှိနေပါတယ်။ဒီထက်ပိုပြီးတိုင်းပြည်ရဲ့အနာဂတ်ကိုသူပြန်သုံးသပ်ခြင်းနဲ့ကြုံလာမယ့်စိန်ခေါ်မှုတွေကိုလည်းသူဆက်စစ်ပါလိမ့်မယ
်။သမရရဲ့နိုင်ငံတော်ခြေပြမင်းကုန်းပြောပြီး Republican ဘက်ကတော့တောင်ကိုလိုင်းနပ်ပြည်နယ်အုပ်ချုပ်ရေးမှူးအမျိုးသမီးဖြစ်တဲ့နစ်ကီဟယ်လီကဒီမိန့်ခွန်းကိုပြန်ပြီးတော့တုံ့ပြန်ပြောဆိုပါလိမ့်မယ်။နစ်ကီဟယ်လီဟာအိန္ဒိယနယ်ပယ်မှာမိဘတွေကပေါက်ဖွားလာခဲ့သူဖြစ်ပြီး Republican Party တွင်းမှာဒုသမ္မတအဖြစ်အမည်စင်းတင်သွင်းနိုင်ခြေရှိတဲ့သူတစ်ယောက်ဖြစ်တဲ့ဆိုပြီးတော့လဲတွက်ဆခံထားသူဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပ
ါ။တရားရှင်မမဒီနေ့စတင်ကျင်းပနေတဲ့ညဉ့်ညဲညီလာခံမှာအဓိကတိုင်းသားအဖွဲ့အစည်းတွေတော့စုံစုံညီညီပါဝင်တာမတွေ့ရပါဘူးခင်ဗျာအစိုးရနဲ့ဒီတနင်္ဂနွေလုံးအပြစ်ခတ်ရစိလက်မှတ်ထိုးတုန်းကဆိုရင်လည်းအဖွဲ့အားလုံးမပါခဲ့ပါဘူးပြည်အောင်စုအဆင့်အခုညီလာခံမှာလည်းစုံစုံညီညီမဖြစ်နိုင်ရတာဘာကြောင့်များလဲပြည်တွင်းညဉ့်ညဲရှိခီးကိုဘယ်လိုဆက်ကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆိုတော့ရင်ဆုံးကတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့သဘောထားရေးဝေးရသဘောထားလေးတွေကိုကျွန်တော်တင်ရင်ဆုံးကြားချင်ပါတယ်ဆိုတော့ဒီအခုညဉ့်ညဲညီလာခံမှာအားလုံးဒီတိုင်းသားတွေအရေးကြီးတဲ့တိုင်းသားအဖွဲ့အစည်းတွေစုံစုံညီညီမပါနိုင်တာဘယ်လိုအကြောင်းတွေများ အခြေခံနေတယ်လဲဆိုတော့ကျွန်တော်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဒီ UNFC ရဲ့တွဲဖက်တွင်ရင်မှုဥထုံးစော်ရဲ့သဘောထားကိုအချင်းချင်းလေးအရင်ကျွန်တော်ရှင်းပြပေးစီခြင်းပါတယ်ခင်ဗျာ
โอเค
โอเคဥထုံးစော်ကြားပါသလားခင်ဗျာ
โอเค
ပါโอเคဆွေးနွေးပေးပါခင်ဗျာโอเค
โอเคအခုကျင်းပနေတဲ့ပြည်တော်စုညီညွတ်ညီလာခံကတော့ကျွန်တော်တို့ဒီ NCA ဆိုတဲ့နိုင်ငံလုံးကျေခရစီရဲ့သဘောတူညီချက်ပေါ်မှာအခြေခံပြီးတော့မှလုပ်တဲ့ညီလာခံဖြစ်ပါတယ်။ဆိုကျွန်တော်တို့ဒီတနိုင်ငံလုံးပြည်ခရစီရဲ့သဘောတူစာချုပ်ကိုကြည့်တဲ့အခါမှာတနိုင်ငံလုံးပြည်ခရစီရဲ့သဘောတူစာချုပ်ဆိုတာကျွန်တော်တို့တိုင်းရင်းသားလက်နက်ကန်တော်လှန်ရေးဖွဲ့စည်းရေးအားလုံးအတူတူပါဝင်ပြီးတော့မှပေါ်ဆောင်ခဲ့ကြတဲ့စာချုပ်ဖြစ်ပါတယ်။ဒါ့ပေမဲ့လည်းစာချုပ်ကိုကျွန်တော်နောက်ဆုံးဆုံးသက်ခါနီးမှာပေါ့လေ။အစိုးရဘက်ကအားလုံးပါဝင်မှုကိုကျွန်တော်ပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူးအထူးသဖြင့်ကျွန်တော်တို့ဖြစ်စဉ်ရဲ့တောက်ချောင်းမှာပါဝင်လာခဲ့တဲ့ကျွန်တော်တို့ stakeholder များကိုကန့်သတ်ပြီးမှကျွန်တော်တို့လှုပ်သွားခဲ့တဲ့အနေအထားရှိပါတယ်အဲဒါကြောင့်တနိုင်ငံလုံးပြည်ခရဲ့စီးရေးဟာဒီနေ့ထက်ဒီမပေါ်ဆောင်နိုင်သေးပါဘူးဒီဘောမှာကျွန်တော်တို့ကတနိုင်ငံလုံးပြည်ခတိုက်ခိုက်မှုရစေခြင်းမရှိဘဲနဲ့ကျင်းပတဲ့ညီလာခံမျိုးပုံစံမျိုးဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဘက်ကဒီညီလာခံဟာကျွန်တော်တို့အနှစ်သာရအချင်းတော့ကျွန်တော်တို့ဆက်လက်ပြီးတော့ပေါ်ဆောင်ဖို့လိုပါသေးတယ်အနှစ်သာရမပြေဝတဲ့ညီလာခံမျိုးဖြစ်နေတယ်လို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီလိုအကြောင်းတစ်ကြောင်းညီညာရေးညီလာခံမှာမပါဖြစ်ဘူးဆိုတဲ့သဘောပါပဲဆိုတော့ဒီပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီဒီအခုညီလာခံကိုကျင်းပနေတဲ့ UPTJC ရဲ့ဒီဒုက္ခဥတုဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့အခုဒီလိုညီလာခံစတဲ့အချိန်မှာပဲဒီလိုပေါ့လေစစုံညီမဖြစ်ဘဲနဲ့ကျင်းပနေရတာမျိုးဆိုတော့ဒီညီလာခံရဲ့ပေါ်လေရီမန်းချက်တရားရောပြည်ပြေဟောအကောင့်ထဲဖွင့်နိုင်မှမလားဥတုဝေသဘောထားဆွေးနွေးပြပါခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့နိုင်ငံကဟိုလက်နက်ကိုင်အင်အားစုတွေ27ပါတီတောင်ရှိနေပြီနော်ဒီတော့ကဘာပေါ်မှာဒီလိုလက်နက်ကိုင်အင်အားစုများတာမရှိဘူးပြကျွန်တော်တို့တနေကလည်းလို့ပြောနေတာပေါ့နော်အဲ့တော့ဒီလိုလက်နက်ကိုင်အင်အားစုတွေများတော့ကျွန်တော်တို့တိုင်းပြည်မှာဒါဟိုဘောနော်ဒီဟိုသူမျိုးတုတ်တဲ့ဒီမလို့နိုင်ဘူးဒုက္ခတွေဖြစ်ကြတယ်အတန်းဒီပြည်သားတွေဒုက္ခတွေအများကြီးရောက်တယ်ဗောနော်မိမတွေကလေးတွေဗောနော်ဆိုတော့ဆိုလိုတာကတော့ဒီလိုလက်နက်ကင်အများကြီးဖြစ်ခဲ့တော့ရှိနေတော့ခါကြတော့အတန်းဒီအမိသားနစ်နာလာဗောဒါတော့တန်းဒီမှာဒီအစိုးရတစ်ဗောနော်အစိုးရတစ်ဆိုတာဥသိင်းစင်အစိုးရတက်လာတဲ့အခါမှာဒီတိုင်းသားအရာလက်နက်ကင်အများကြီးလို့ဖိတ်ခေါ်ပြီးတော့ညီညာရေးအတွက်ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့တိတိလောက်ကဒီ15ဘွဲ့ပေါ့နော်15ဘွဲ့တော့တိလိုက်ခင်အားစုတွေကအပြည့်ကရစေးရေးအတွက်ကိုသဘောတူညီရတယ်ဗျအဲ့တော့ဒါသူတို့ဆွေးနွေးလို့ရတာပေါ့နော်အဲ့လိုရပြီးတဲ့အခါကျတော့ဒါပေမဲ့တကယ်တကယ်လက်တွေ့လက်မှတ်ထိုးပြီးတော့သဘောတူဖို့လက်မှတ်ထိုးတဲ့အခါကျတော့ရှစ်ဘွဲ့ပဲဒါလက်မှတ်ထိုးတယ်ပေါ့နော်ကြာနဲ့ခုနှစ်ဘွဲ့ကတော့သူတို့ကဒီအပြည့်ကရစေးရေးကိုသဘောတူပြီးမှသူတို့ကလက်မမထိုးတာပြည်တယ်ဘာဖြစ်လို့မထိုးတာလဲလို့ကျွန်တော်တို့တွေးလာကြည့်တဲ့အခါကျတော့ဒီအစိုးရကငင်းငယ်မဖိတ်ခေါ်တဲ့အဖွဲ့လေးတွေရှိပါတယ်နော်အဲ့ဒီအဖွဲ့လေးတွေကအဲ့ဒီအဖွဲ့လေးတွေပါလာအောင်ဆိုတော့သူတို့ရည်ရွယ်ချက်ပေါ့နော်ရည်ရွယ်ချက်နဲ့ဆိုတာသူအဲ့ဒီလူတွေအကုန်လုံးပါလာမှသူတို့အဲ့ဒါကိုစောင့်နေတဲ့သဘောဆိုနော်အဲ့ဒီစောင့်နေတဲ့သဘောနဲ့သူတို့လက်မမထိုးတာလို့ကျွန်တော်ယူဆပါတယ်နော်အဲ့ဒီရည်ရွယ်ချက်ကလေးကတော့ကောင်းပါတယ်ကြာဒါပေမဲ့လို့ဒီငញ្ញာရေးရဖို့ဆိုတာဟာဒီကျွန်တော်တို့တိုင်းပြည်မှာလည်းငញ្ញာရေးပို့ဆောင်လာတာအခြေချင်းရှိပြီပေါ့နော်ငញ្ញာရေးရဖို့တဖွဲ့နဲ့ရဖို့ဆိုတာလည်းခက်တယ်တခြားတိုင်းပြည်တွေမှာလည်းဒုနီလောက်ပဲငញ្ញာရေးတခုဆိုတာတော်တော်ကိုခက်ခဲပါတယ်အခုလည်းပဲဒီရှစ်ဖက်လောက်ရဖို့ဆိုတာဟာဒါဟာကျွန်တော်တို့တိုင်းပြည်မှာထူးထူးခြားခြားငញ្ញာရေးဆောင်ရွက်တဲ့နည်းတွေနဲ့သုံးတာကြအဲ့ဒါပါလဲဆိုလို့ရှိရင်ဒီပြည်ထောင်စုဟိုငញ្ញာရေးအဖွဲ့အစည်းဆိုတာကိုကော်မတီဆိုတာကိုဖွဲ့ပြီးတော့မှအဲ့ဒီကော်မတီကသက်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေရောပုဂ္ဂိုလ်တွေရောကိုဘယ်နေရာမှာဘယ်ဖြစ်ဖြစ်ဘယ်အချိန်မှာဘယ်ဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ဝယ်ဖြစ်ဖြစ်တခါလေဟိုချက်ချင်းမဟုတ်ဗျာတုံ့ဆန်းလေးမရှိဘဲနဲ့တွားပြီးတော့တွေးဆုံနေဆွေးနွေးတယ်ညှိနှိုင်းတယ်အဲ့ဒီလိုညီနဲ့လှုပ်လို့စူးစားလို့အခုလောက်အောင်မြင်တာဗျာအဲ့တော့ရပြီးတဲ့ဒီငញ្ញာရေးဦးပေါ့နော်ဒါလက်စုပ်လက်ကန်ရအောင်အရင်ယူတည်နေကြနော
်
ဒီရတဲ့အစားကို
တရားလုတ်ပြတဲ့ခါကျတော့မနောက်ချက်တော့အဖွဲ့အစည်းတွေကိုပေါ့နော်ဒါဆွဲဆူကိုလွှဲမြလို့တင်တယ်ဘာဖြစ်လို့လဲဆိုတော့အခုရှစ်ဖွဲ့နဲ့ညညာရေးလက်မှတ်ထိုးပြီးတဲ့ခါမှာဟလာဟိုတမနာကလက်မှတ်ထိုးရဲ channel ရောင်းစုံတွေလက်မှတ်ထိုးရဲပြီးတော့နောက်ကျွန်တော်တို့အဲ့ထွတ်တော်မှာတင်ပြီးတော့တီးပြူတယ်အဲ့ဒါကြီးလုတ်ပြီးတဲ့ခါကျတော့မှကျွန်တော်တို့အခုညညာရေးညီလာခံဆိုတော့ဆက်ပြီးတော့လုတ်တာညညာရေးညီလာဆက်လုတ်တယ်ဆိုတဲ့ခါကျတော့ဒါလည်းတော်တော်လေးတော့အော်မြင်လုတ်နိုင်တဲ့အတွက်ကျွန်တော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ညညာရေးညီလာခံဖွံ့ဖွဲ့ရေးကိုကျင်းပတာလေအဲ့ဒီဖွံ့ဖွဲ့ရေးမှာအခုတိုင်းပြည်မှာရှိတော့ခေါင်းဆောင်ညီနဲ့ဖြစ်တဲ့၅ဦးပေါ့ဗျာသမရာကြီးရဲ့အဲပြည်တော်စုလူတော်နိုင်ကာကြီးဦးရွှေမန်းရဲ့နောက်ပြီးတော့ဟိုစီဦးစီးချုပ်ဘုရားကြီးမင်းအောင်ဟာဘုရားမင်းအောင်လည်းရဲ့အဲဒေါ်ဆန်းစုကြည်ရဲ့နောက်ပြီးတော့မှလက်လက်ခံရင်အစကဲကူစားအာဟိုဘောနမှုသူဆော့စေဖို့ရဲ့ဆိုတော့အဲ့ဒီခေါင်းဆောင်ကြီးဒီနေ့ပြောထားတဲ့နိုင်ငံတွေကိုကြည့်ရလို့ရှိရင်သူတို့လည်းဒီငင်းညာရေးကြီးကိုအချောင်းပြူပြီးတော့ဆက်လက်ပြီးတော့နေညာရင်ကြီးတဲ့ဒီပိုကောင်းအောင်ဟိုဟိုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်တွေနဲ့ပြောသွားတဲ့အခါမှာတော်ရီအားရစရာကောင်းပါလေညာနော်အဲတိုင်းပြည်ကလည်းနိုင်ငံအလားအလာဆိုတဲ့အင်မတန်ကောင်းပါလေအဲဒါကြောင့်မလို့ညာဒီနေညာရင်ရယူခြင်းဟာအားလုံးပါမလာသေးတော့လေပဲအဲ့ဒါတိုင်းပြည်အတွက်အများကြီးတိုးတက်မှုရှိတယ်ပေါ့နော်တိုင်းပြည်တိုးတက်မှုရှိတယ်နောက်တဲ့ဒီလိုဆိုလို့ရှိရင်ကြာတော့အဖွဲ့စီလည်းပဲမကြမ်းတင်မှာပါလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဗျာနော်ဟုတ်
ကဲ့ခင်ဗျာအခုလောလောဆယ်ကျွန်တော်တို့ဒီမှာဒီအပြည့်ရတဲ့နေရာမှာလည်းမပါသေးဘူးနောက်ဒီညီလာခံတက်ဖို့ဆိုတော့သူပို့ဆိုးတာပေါ့နော်ဆိုတော့အဲ့လိုအပြည့်မရနိုင်သေးဘဲနဲ့အခုလက်တွေ့မှာကိုတိုက်ပွဲတွေဖြစ်နေတယ်ကျွန်တော် TNL ကလည်းဟိုဟာရှိနေပါတယ်နိုင်ငံရေးတာဝန်ခံဗိုလ်ကြီးတပ်ပန်းလာလဲကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ဗိုလ်ကြီးတပ်ပန်းလာရဲ့သဘောထားကိုလည်းကြားချင်ပါတယ်အခုညဉ့်ညဉ့်ညီလာခံစရဲဆိုပေမဲ့တန်းသားအဖွဲ့အစည်းတွေစုံစုံညီညီမပါနိုင်မဲ့ဖြစ်နေရတဲ့ကိစ္စတွေကဘလို့ဖြစ်လို့လဲတစ်ဖက်ဖက်ကသဘောထားတင်းမှနေလို့လားအကုန်လုံးကတော့ညဉ့်ညဉ့်ရကျွန်တော်တို့ကြားသလောက်ကတော့တက်ကလည်းညဉ့်ညဉ့်လိုချင်တယ်ဒီတန်းသားအဖွဲ့အစည်းကညဉ့်ညဉ့်လိုချင်တယ်ဆိုပြီးတော့ဒါပေမဲ့ဟိုဖြစ်မလာတာဘလို့အခက်အခဲတွေရှိနေလို့လဲခင်ဗျာ
ဟုတ်ကဲ့ပါဒီကျွန်တော်တို့အဖွဲ့အစည်းကကျွန်တော်တို့မြင်လာတော့ဒီဒီနေ့ကနေပြီးတော့စတင်ပြီးတော့ကျင်းပလိုက်တဲ့ညင်းချင်းညီနာခံကကျွန်တော်မြန်မာနိုင်ငံရဲ့တပ်နာကိုအပြေရှာနိုင်မှာမဟုတ်ဘူးဖြစ်ရှင်းပေးနိုင်မှာလည်းမဟုတ်ဘူးပြီးတော့ကဒီ1993ကနေပြီးတော့2000အထိကျင်းပခဲ့တဲ့ဆန်ကနေကြာကျင်းပခဲ့တဲ့မြို့သားညီနာခံလိုပဲဒါနိုင်ငံရေးလိမ်လည်မှုတရက်လိုပဲကျွန်တော်တို့အဲ့လိုမြင်ပါတယ်ဒီကျွန်တော်ဘက်ကဒေသချင်းပြန်ကြည့်မယ်ဆိုရင်လည်းဒါဒီနေ့အစင်ဒါတကယ်နေပြီးတော့မဆင်းဒါညင်းချင်းညီနာခံကျင်းပတဲ့အချင်းဖြစ်နေပြီမဲ့လေဒါကျွန်တော်တို့ဆိုရင်ဒါဒီကနေ့ဆိုရင်နှစ်ချင်းတတိတိုက်ပွဲဖြစ်ပါတယ်ဒီဆိုရတဲ့ဘက်ကနေပြီးတော့ဒါကျွန်တော်လာရောက်ပြီးတော့ process ဆင်ပါတယ်ဒါကျွန်တော်တို့ဒီနေ့ဆိုရင်ဒါကျွန်တော်တို့ဘက်ကတိုက်ပွဲတနေ့ညမှာဖြစ်အောင်ဖိတိန်ပြီးတော့ဟောဒီဒါကျွန်တော်တို့တိုင်းတော်လှန်ရေးနေ့အမျိုးသားတော်လှန်ရေးကျင်းပတဲ့နေ့လည်းဖြစ်ပါတယ်အဲ့လိုမျိုးနေ့နှစ်ပတ်စလုံးမှာဖြစ်နေပြီမဲ့လေဒါအစိုးရဘက်ကနေကနေပြီးတော့တဘောတိမှာပြီးတော့ဟိုလည်းဒီတော့ဒါအထူးစစ်စင်တာမျိုးတွေကျွန်တော်ကျွန်တွေ့နေရတယ်ဆိုတော့ဓမ္မပြင်းချင်းနေမှာလည်းတမျိုးချင်းနေဖြစ်နေတယ်အာဒီဒီလိုမျိုးချင်းနေတော့တက်ချစ်လိုက်မယ်ဆိုတော့ဒါကဒီညင်နာခံကဒါနိုင်ငံရေးအဲခံပြညင်နာခံတစ်ခုပဲလို့ကျွန်တော်တို့လည်းအဲ့လိုမျိုးရှင်းပြပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဆွေးနွေးပွဲအတွက်ပါဝင်ဖို့ဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော် slide ဟိုပွေကုန်းပါခင်ဗျာကို slide ပွေကုန်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ကေသနောတူတူနဲ့ဆွေးနွေးမယ်ဆိုရင်တော့အခုငီလာခံကြည့်တော့ပွဲတစ်ခုလိုပဲကျွန်တော်ဟောအတိအမှတ်ပြုပါတယ်။ဘာကြောင့်လဲဆိုတော့ဒီ channel ရဲ့လင်းနေကင်ဒီမတရားတဲ့ကိစ္စကအင်တာမရှင်းနာကမှာတော့အောင်ဆောင်စုကြည်အစိုးရလည်းပဲကောင်းကျဲစွာပြည့်ထည့်စီရင်တဲ့ဥစ္စာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီအဖွဲ့၃ဖွဲ့ဖြစ်တဲ့တမတော်နဲ့သူတို့ဟောမတီလေးတဲ့ခါကျတော့ဒီတော့ခါမှာသူတို့လင်းမထိုးပွားတာထောင်းဝင်းနေအောင်ပဲဖြစ်တယ်။ပြီးတော့မှဒီမြလာခံကြတော့ဖေဒရပီထောင်စုကိစ္စကိုသူတို့ဆွေးနွေးရမယ့်ကိစ္စဖြစ်တယ်။အဲ့တော့ဖေဒရပီထောင်စုကိုဆွေးနွေးရမယ့်နေရာမှာနောက်မှာအများကြီးကြုံတွေ့ရမယ့်ဥစ္စာကတော့ဝကပြည်နယ်တို့ဘာလို့တောင်းလာနေဆိုရင်အစိုးရတစ်လက်ထက်မှာလည်းပဲလေရဲကိစ္စမဟုတ်ဘူး။ကေလုံးများစုကို UTC နဲ့ territory ပေးနေဆိုရင်လည်းသူကျေနပ်မလားမကျေနပ်ဘူးဆိုရင်တော့အဲ့လိုလေးနေကင်ချင်းကဘလို့ချင်းနေဆိုင်နေဆိုတာအဲကျွန်တော်တို့ရှင်းနာကမှအင်တာမှယင်လေးစားကောင်းပါတယ်ဆိုတော့အဆလည်းမကောင်းဘူးလို့ကျွန်တော်မြင်တယ်ဆိုတော့ဒေါံဆောက်စီကျဆိုရတိကတော့တော်တော်ကောင်းခဲ့ပြီးတော့မှသူစားသွားမယ်လို့ကျွန်တော်အဲ့လိုပဲမြင်ပါခင်ဗျဟ
ုတ်ကဲ့ကျွန်တော်နောက်ထပ်ဒီဆက်သွယ်ထားတဲ့ပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ထိုင်းနိုင်ငံကဦးတန်းထွန်းမှာဦးတန်းထွန်းသဘောထားကိုလည်းဆွေးလူရင်းတူရှင်ဆွေးနွေးပြလို့ရပါတယ်
ဟာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုပြည်တော်စုညီညာရေးဖော်ဆောင်ရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ဒုက္ခတွေတွေနဲ့ပတ်သက်တဲ့ကိစ္စဘာတစ်ခုမှမပါဘူးအဲ့တော့ကျွန်တော်တို့ကလက်လက်ဆွဲကြိုင်မှာကျွန်တော်တို့ကိစ္စကိုထက်သွင်းစဉ်းစားမှာလားကျွန်တော်တို့ဒုက္ခတွေကနှစ်ပေါင်းမြောက်များစွာဒီခိုင်းမြန်မာနယ်စပ်မှာတသိန်းတော်ရှိတယ်အဲ့ဒီဒုက္ခတွေကိစ္စနဲ့ပတ်သက်လို့ NCA မှာကျွန်တော်တို့အနေနဲ့ထက်သွင်းစဉ်းစားပေးမယ့်အချက်လက်တွေဘာတစ်ခုမှမတွေ့ခဲ့ရတာဖြစ်တဲ့ကြောင့်ကျွန်တော်တို့လက်လက်ဆွဲကြိုင်မှုအတွက်တွန်းအားပေးနေကြလို့များဖြစ်နေလားလို့ကျွန်တော်တို့ဒုက္ခတွေတော်တော်များများအဲ့ဒါကိုခံစားနေရပါတယ်ခင်ဗျာ
အဲ့
တော့ဒီပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့အနေနဲ့ကျွန်တော်တို့ဒုက္ခတွေအရေးကြီးတယ်လေပါဝင်ဆွေးနွေးပြီးကြဖို့အတွက်မိတ္တရက်ခံလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးတန်းထွန်းကျွန်တော်တို့ဒီမှာတောတာရှင်တချို့ပေးထားတဲ့စာရည်လည်းရှိနေပါတယ်အဲ့ဒီထဲမှာအရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်ကဒီအင်းစင်ကပေးပို့ထားတဲ့ဦးထွန်းဝေရဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါမယ
်ဟုတ်ကဲ့စေအုပ်ချုပ်ရေးနှစ်90အတွင်းနိုင်ငံစီးပွားရေးကျဆင်းလာလို့တိုင်းရင်းသားတွေအတွက်လွတ်လပ်မှုတန်းတူညီမျှမှုပညာရေးစီးပွားရေးကျန်းမာရေးလူမှုရေးတို့မှာမလုံနိုင်ပဲနဲ့စင့်အားတကူထဲနေတာဖိနှိပ်အုပ်ချုပ်ထားသဖြင့်အမုန်းပွားမှုများသာတိုးပွားလာပြီးတစ်ဖက်ကိုတစ်ဖက်ယုံကြည်မှုပျောက်ဆုံးလာပါသည်စစ်ဆန်ညီနိုင်အဖြေရှားခြင်းမှာအချိန်မရွေးကောင်းသောအလုပ်ဖြစ်ပါတယ်ညီလာခံတို့မတက်ရောက်ကြခြင်းမှာတဲ့တစ်ဖက်ကိုတစ်ဖက်နယ်မြေပုံမပိုင်ဆိုင်လိုမှုစီးပွားရေးလူမှုရေးအခွင့်အလမ်းများပုံမရလိုမှုများကိုတဲ့လက်နက်ကင်အင်အားရှိမှသာထိန်းချုပ်ရနိုင်မည်ဟုယုံကြည်နေကြသဖြင့်အထက်ပါအခွင့်အရေးများမိမိလက်ထဲမဆွေးနွေးကြမီအပိုင်ဆုပ်ကင်ထားနိုင်အောင်လိုလားနေကြပါသဖြင့်တဲ့မတက်ရောက်လိုကြခြင်းဖြစ်တန်ရပါတယ်။လာမယ့်အစိုးရတက်လက်ထက်မှာလဲပြည်တော်စုရဲ့ဘုံအကျိုးစီးပွားထက်မိမိတစ်ဖွဲ့ထဲရဲ့အကျိုးစီးပွားကိုရှေ့တန်းတင်လာရင်လဲစစ်ဆက်ညီနိုင်ရမှာအခက်အခဲများဆက်ရှိနေအောင်မည်ဖြစ်ပါကြောင်းဆိုပြေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်ဒီမှာမိထီလာမျိုးကဥစိန်မောင်ရဲ့စာကိုလဲကျွန်တော်သူ့စာနဲ့ရှင်းရကျွန်တော်ဟိုချင်းချုံမဲ့ဖော်ပြပေးခြင်းပါတယ်ဒီနေရာမှာ။ဒါကြောင့်ဒီညဆွေးနွေးမဲ့ခေါင်းစဉ်ကတော့တကယ်ပဲအရေးကြီးပြီးအထူးလိုအပ်နေတဲ့ခေတ်စနစ်ပြောင်းရင်လက်တွေ့အကျိုးတရားတာရကအဖြစ်ဆောင်ကျဉ်းရင်းကိုရည်စူးဆွေးနွေးတဲ့ခေါင်းစဉ်ဖြစ်ပါတယ်တဲ့။တပြည်လုံးပြစ်ခတ်ရစေ NCA ရလက်ကောင်းရထားပြီမလဲမပြည့်စုံသေးပါဘူးတဲ့။အားလုံးကိုခြုံပြီးတုံ့တက်ရမယ်ဆိုရင်တော့စေနာမှန်မှန်လိုပဲမပြည့်လဲသေးတာဆိုပြီးတော့ရေရွသာသာပုံမှန်လင်းလင်းတုံ့တက်ချင်ပါတယ်တဲ့။စေနာမှန်တယ်ဆိုရင်တော့အမှန်ဖြစ်မှာပါတဲ့။တကယ်လို့ရင်အဟုတ်ဖြစ်မှာပါ။အပြန်အလှန်ကိုချင်းစာနာမြစ်တာထားရင်အမှန်ကိုမြင်ပြီးအမှန်ကိုဆုံးဖြတ်ရရင်ကျင့်သုံးရနိုင်မှာဖြစ်ပါတယ်တဲ့။ဒါဒီကိစ္စခက်ခဲလို့မလိုလားလို့မဟုတ်ပါဘူးတဲ့။ယုံကြည်မှုနဲ့ကျင့်သုံးမှုတွေမှန်မှန်လို့သာဖြစ်ရပါတယ်ဆိုပြီးတော့ဥစိန်မောင်ကလည်းဆွေးနွေးထားပါတယ်။နောက်စာဆောင်ကတော့ကျွန်တော်တို့ဂျပန်နိုင်ငံတိုကျိုမြို့ကဥခင်အောင်ရဲ့စာပါနန်းလောင်ရေ
ဟုတ်ကဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အသက်တက်လာမဲ့အစိုးရအဓိကဆွေးနွေးရမယ့်အဖွဲ့မှာစစ်တပ်နဲ့ဖြစ်ပါတယ်တဲ့ဥပမာထောက်ပြရရင်နံပါတ်1က KNU ကိုစစ်အစိုးရကအခုခါမြန်မာမျိုးပေါ်ကအပြတ်ရှင်လို့ရပါတယ်မရှင်မဲနေတာကစစ်အစိုးရရဲ့လိုအပ်ချက်ကြောင့်ပါတဲ့နံပါတ်2က KIA စစ်ကောင်းဆောင်ကြီးမှလည်းလိုက်စားဌာနချုပ်နဲ့ KIA ကိုမြန်မာစစ်အုပ်စုကဖြိုခွဲခဲ့မယ်ဆိုရင်လဲပျောက်ကြားစစ်နဲ့ပြန်ခုခံရမှာပါတဲ့နံပါတ်3ကစီးပွားရေးစစ်ရေးတိချားရက်တီရေးတွေမှာအင်အားကြီးမားလာတဲ့ဝအကောင်ဆောင်ကြီးမှငြိမ်းချမ်းရေးစစ်ရေးမြန်မာအရေးဆွေးနွေးပွဲတွေပါနေစရာမလိုပါဘူးဥသိမ်းစိန်နဲ့ဓာတ်ရိုက်ဆက်သွယ်ညှိနှိုင်းမှုရှိနေသလိုမြန်မာစစ်အုပ်စုကစီးပွားရေးစစ်ရေးအောက်လမ်းနီးနဲ့မွေးစားထားတဲ့အဖွဲ့ကြီးပါဒါအပြင်နဲ့နေချားဆောင်အမိခံပြီးတော့တိုင်းရင်းသားတွေအပေါ်အနိုင်ကျင့်တာလွတ်တော်တဲ့နေရာရနေခြင်းကလည်းစစ်အစိုးရရဲ့လက်ရာတွေဖြစ်ပါတယ်တဲ့ဒါကြောင့်အစ်စ်တက်လာမဲ့အစိုးရဟာတိုင်းရင်းသားတွေနဲ့ဒန်းနူညီများတို့ဥတီချက်နဲ့ဆွေးနွေးညှိနှိုင်းမှုရနိုင်ပါတော့လဲတကယ်တမ်းမှာတော့မိမိအကျိုးစီးပွားနဲ့အာဏာပိုင်ဆိုးစေမှုမတရားဖွဲ့စည်းပုံကိုဖက်တွယ်ပြီးတော့ပြည်ရင်းဖန်တီစစ်ကိုပြုလုပ်နေတော့ကြောင့်မြန်မာစစ်ကောင်းဆောင်တွေနဲ့အစိုးရအစ်စ်အတွက်ခက်ခဲစွာဖြေရှင်းရတော့မှာဖြစ်ပါကြောင်းဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျတို့အကုန်လုံးကလည်းဒီနောက်လာမဲ့အစိုးရလက်ထက်မှာရှင်းရမယ့်ကိစ္စတွေကိုလည်းဒီတော်တာရှင်ရဲ့စာရီကထောက်ပြထားတာတွေ့ပါတယ်အခုညီလာခံကတော့ဒီအနောက်စိုးရနဲ့လက်ပြောင်းလက်လွဲမလုပ်ခင်ကျင်းပတဲ့သဘောမျိုးတွေ့ရပါတယ်ဆိုတော့ဒီရွေးကောက်ပွဲအနေနဲ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတော့NLD အစိုးရအနေနဲ့တိုင်းရင်းသားရေးကိုဦးစားပေးကိစ္စတစ်ခုဖြစ်ရှင်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်ဒါပေမဲ့တစ်ခုရှိတာကဒီအစိုးရပြောင်းရင်တော့မှတိုင်းရင်းသားတွေနဲ့ဒီအဓိကဖြစ်ရှင်းနေတဲ့တက်ကပြောင်းသွားမှာမဟုတ်ဘူးဆိုတော့ NLD ကလှုပ်ချင်တဲ့ဆုံးတော့တက်ကမလိုလားရောလှုပ်လို့ရနိုင်တဲ့အခြေအနေမျိုးရှိပါမလားကျွန်တော်ဒီကိစ္စကိုတော့ဒီ UNFC ကဥထွန်းစော်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျဟ
ုတ်ကဲ့အဓိကတော့အဲ့ဒီကျွန်တော်တို့တက်မတော်ပါပဲဟောကျွန်တော်တို့ဒီတောက်လျှောက်ဆွေးနွေးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာပေါ့လေအဓိကပြည်လည်မှုများရှိခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီတက်မတော်ရဲ့သဘောထားကြီးမှုပါပဲကျွန်တော်တို့တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်ပေါ့နော်တောက်လျှောက်ဆွေးနွေးဖြစ်စဉ်တစ်ချောင်းလုံးမှာမြေပြင်ထိုးစစ်ဆင်မှုကရပ်တန့်မှုလုံးဝမရှိခဲ့ပါဘူးအဲ့ဒီကြားကပဲကျွန်တော်တို့ဆွေးနွေးမှုတွေကိုဖြစ်အောင်လုပ်ခဲ့ရပါတယ်ကျွန်တော်တို့တိုင်းဒေသနဲ့ကင်တော်လိုင်းရဲ့ဖွဲ့စည်းများဘက်ကဒူလာမှုကိုပြသတဲ့အနေနဲ့ပထမကျွန်တော်တို့ကပြည်ပမှာဆွေးနွေးပါတယ်ကျွန်တော်တို့ဂျားနေတနေရာကိုကျွန်တော်တို့ခြာပြီးတော့မှဆွေးနွေးကြပါတယ် ဲ့ကျွန်တော်တို့ကညီငယ်လူလာတဲ့အတွက်အတွင်းကိုလာရောက်ဆွေးနွေးပါဆိုလို့လည်းအတွင်းကိုသွားပြီးမှကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့အတွင်းကိုမှသွားရောက်ပြီးတော့မှပြည်တွင်းထဲမှဆွေးနွေးနေတဲ့ကာလမျိုးမှာလည်းပဲထိုးစစ်ဆင်မှုကိုတစ်ခါမှရပ်တန့်ခြင်းမရှိခဲ့ပါဘူး။ဒီလက္ခဏာရက်တွေကတော့ဘာကိုပြလဲဆိုတော့မြန်မာတပ်မတော်အနေနဲ့သူ့ရဲ့ညီငယ်ရေးပေါ်မှာလူလာချက်ကိုပကတိထင်ရှားပြနေတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒါကြောင့်ရှေ့အနာဂတ်မှာလည်းပဲကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်အနေနဲ့လက်ရှိသူတို့ကန်ဆွဲထားတဲ့မူဝါဒပေါ့နော်။မူဝါဒကိုတော့ပြန်လည်ပြီးတော့မှပြင်ဆင်ဖို့လိုပါလိမ့်မယ်။ပြန်လည်ပြီးတော့မှသုံးသပ်ပြီးမှဒါကိုပြောင်းလဲမှပဲရမယ်လို့ကျွန်တော်တို့မြင်ပါတယ်။တပ်မတော်ရဲ့မူဝါဒကလက်ရှိဖွဲ့စည်းပုံကိုကာကွယ်ရမယ်။ဖွဲ့စည်းပုံရအခွင့်အာဏာပေါ်မှာသူတို့လှုပ်ဆောင်ခြင်းဖြစ်တယ်။တပ်မတော်ရဲ့ဒီနေ့ထိုးစစ်ဆင်မှုတွေကတရားဝင်မှုရှိတယ်။ဖွဲ့စည်းပုံရခွင့်ပြုချက်နဲ့အညီလုပ်နေတယ်လို့အဲ့လိုမျိုးနားလေသဘောပေါက်ပြီးတော့မှလှုပ်ဆောင်နေတာဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်မြန်မာတပ်မတော်ကြီးဟာကျွန်တော်တို့2008ဖွဲ့စည်းပုံကိုအကာအကွယ်ပြုပြီးတော့မှတော့ကျွန်တော်တို့တိုင်းပြည်မှာနေပြီးတော့မှစစ်တပ်ကအာဏာဆက်လက်တည်မြဲရေးကိုလှုပ်ဆောင်နေတဲ့ပုံစံမျိုးရှိနေပါတယ်။အဲဒါကြောင့်ရေးချိန်မှာကျွန်တော်တို့ဒီ2008ဖွဲ့စည်းပုံကိုမပြေနိုင်သေးရကတော့ကျွန်တော်တို့အခက်အခဲကြုံနေရအောင်ပဲအနေထားတော့ရှိနေပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးပါ။ကျွန်တော်ဥတုဝေကိုလည်းမေးချင်ပါတယ်။အန်ဆော့ဆော့ပြောသလိုပေါ့လေ NLD ကတော့တိုင်းသားရေးကိုဦးစားပေးဖြစ်ရှင်းမယ်ဆိုပြီးပြောထားရလည်းရှိတယ်ဆိုတော့အန်တချို့ကတော့ဒီပေါ် NLD နဲ့ပတ်သက်လို့ပေါ့လေတိုင်းသားတွေအပိုင်းကတော့တစုံတရာမျှော်လင့်ချက်တွေတော့ရှိတယ်။ဒါပေမဲ့လည်းတပ်အပိုင်းကရောဟိုဘယ်လိုပြောမလဲဆိုတော့ NLD ကလှုပ်ချင်နေဆိုရင်တော့မှတပ်အပိုင်းအနေနဲ့ဘလောက်ထိပါလာနိုင်မဲ့အလားအလာဒီမျှော်လင့်ချက်တွေရှိလဲဥတုဝေ
ဒီလိုခင်ဗျာဒါတွေကတော့ဒီလူပုဂ္ဂိုလ်ပေါ်လူပုဂ္ဂိုလ်ကြီးတွေရလဲသူတို့ရဲ့အတွေ့အကြုံအမြင်တိုင်းပေါ့ဗျာနော်ပါတီအဖွဲ့အစည်းတွေကလည်းပဲဒီလိုပေါ့သူကိုယ့်ရဲ့အမြင်အယူဆတွေဟာတယောက်နဲ့တယောက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီမှတူမှာပေါ့နော်အဲ့ဒီလိုသူဆိုပေမဲ့လို့လက်ရှိအခြေအနေကြီးဟာအာလောက်ကလည်းဖြစ်ပေါ်နေတဲ့အခြေအနေဟာကောင်းတာလောက်တာလားဆိုးတာလောက်တာလားပေါ့နော်ဥပုလို့ဥပါအပြည့်အပြည့်ခက်ရဆေးဆိုတာဒါမကောင်းဘူးလားညာအပြည့်ခက်ရဆေးဖြစ်တဲ့အတွက်ကြောင့်မလို့လူတွေစီတောက်မရှိဘူးပေါ့ဗျာလူပြည်သူတွေဒုက္ခမရောက်ဘူးပေါ့အဲ့ဒါမကောင်းဘူးလားနော်တော့ငင်းငယ်လှုပ်တယ်ဆိုလဲငင်းငယ်ညီလာလှုပ်တာမကောင်းဘူးလားအဲ့တော့ဒီလိုကောင်းတယ်လို့ယူဆတဲ့လူတွေကဒီထက်မှဝိုင်းလို့မှာပဲဒီဥစ္စာမကောင်းဘူးလို့ယူဆတဲ့လူတွေကလည်းသူကဒီထက်မှမပါဘူးပဲဒါတွေကတော့ဆက်ဆံရပုံကူတွေရဲ့အတွေ့အမြင်တွေဖြစ်တယ်ဗျာနော်ကောင်းတဲ့အမြင်နဲ့ကြည့်ရင်အခုငင်းငယ်ရင်းလေးလို့ဒီကျွန်တော်ကတော့ဆွေးနွေးရှင်းပြတယ်တဲ့ဒီနေ့ဖွံ့ဖွဲညီလာကညီမဗိုလ်ချုပ်ကြီးဗိုလ်ချုပ်ကြီးမင်းအောင်လည်းပါပါတယ်နောက်ဒေါ်စွမ်းစုကြီးပါသူတို့ရဲ့ပြောစကားတွေကညီငယ်ကြီးအတွက်ကိုအလားအလာအမြဲတမ်းကောင်းတဲ့စကားတွေသူတို့ပြောသွားတယ်တိုင်းပြည်အတွက်မျိုးလင်းချက်ရှိတာတွေသူတို့ပေးသွားတယ်ဆိုလိုတာကတော့တယောက်နဲ့တယောက်တော့အမြင်ကြီးတူညီမတူမှာပေါ့ဟုတ်နော်ကျွန်တော်တို့ကတော့ဒီအပြစ်ခရရစီဆိုတာတိုင်းပြည်တွေကောင်းတာပဲညီငယ်ကြီးလူတွေဆိုတာကောင်းတာပဲအဲ့ဒါတွေကိုဝိုင်းလို့ရင်ကျွန်တော်ပြောမှန်းတယ်ညီငယ်ကြီးမြန်မြန်ရမှာပေါ့နော
်
အပြစ်ကရစေးတူတက်လာမှာပေါ့ဒီလိုမှမဟုတ်ဘူးနဲ့ကိုယ်မြင်ရမလို့ဘူးဆိုရင်တော့ဒါဒီအပြစ်ကရစေးတွေကိုမကြိုက်လို့လားနေရင်မကြိုက်လို့လားဆိုဒီလူငယ်ကြီးကဒါလုံနေတာပဲလူကိုမယုံလားတော့ဒါကတော့မတက်နိုင်ဘူးပေါ့နော်ဒါတော့သူ့ရဲ့အမြင်အရရှိနေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဦးသူဝေပြောလို့ပေါ့လေကာဝဲဦးစည်းချုပ်ဒီဗိုလ်ချုပ်မကြီးမင်းအောင်လည်းဒီနေ့ညီလာခံမှာပြောတဲ့မင်းကုန်းထဲမှာတော့ဒီတိုင်းပြည်တစ်ခုမှာတက်မလို့တစ်ခုပဲရှိရမယ်မြန်မာတက်မလို့ကလည်းအခုဆိုရင်စံချိန်ပြီးဖြစ်အောင်ကြိုးစားနေတယ်တန်းသားလည်းနှက်ကန်တွေတက်မလို့မှာတာဝန်ထမ်းဆောင်မှုကိုလည်းကြိုးစားတယ်ဆိုပြီးပြောသွားပါတယ်ဒါပေမဲ့တစ်ခုရှိတာအရင်တော့ကလည်းဒီဟိုနေကြားဆောင်တက်တို့ဘာလို့ BGF တို့ဘာလို့စီစဉ်မျိုးနဲ့အရင်တော့စစ်စိုးရလက်ထက်မှာလောက်ခဲ့ဘူးတဲ့မအောင်မြင်ခဲ့တာလည်းရှိတယ်ဆိုတော့တန်းသားအဖွဲ့အစည်းတွေအနေနဲ့အခုအဲ့လိုပေါ့လေတက်မလို့တစ်ခုတည်းဖြစ်ဖို့ဒီတက်မလို့နဲ့ပူးပေါင်းနိုင်မှုဆိုရင်ဘလို့အခြေအနေမျိုးတွေဖြစ်ဖို့လိုမလဲကျွန်တော်ဒီဗိုလ်ကြီးတပ်ပန်းလာတဲ့သဘောတော့အရင်ကြားချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြေကုန်းကိုမဖြေခင်မှာဒီကျွန်တော်ဘက်ကဒီဒီနိုင်ငံမှာနိုင်ငံတစ်ခုမှာဒီတမတော်တရက်ပဲရှိရမယ်ဆိုတာဘုံအပြင်တမအလုံးသားတပတ်တူထားကြပါတယ်ဒီပြခဲ့တဲ့ချိန်တုန်းကဒီအလာမဲဆိုရတဲ့ဘာဆွေးနွေးကြမယ်ဆွေးနွေးဖို့အဲ့ဒီမျိုးတမထားပြီးတော့ဆလာမဲဆိုရတဲ့အမရောက်ခင်မှာဘီဂျက်ဖြစ်ဒီလိုဆက်ပြပြောင်းလဲခိုင်းလိုက်တော့ဒီလိုမျိုးပြဿနာဖြစ်လာတယ်ဒီလိုမျိုးဒီတမတော်တရက်ပဲရှိရမယ်အနေထားမျိုးရောက်သွားပြီးကျောင်းရောင်းနမယ်နေထားတစ်ခုကဘလို့နေထားလဲဆိုတော့ကျွန်တော်ဒီတောင်းဆိုထားတဲ့ဒီလုံချွေးဆိုင်ရာပြန်လဲပြုပြင်ပြောင်းလဲမှုပေါ့လေကျွန်တော်ပြောတော့ဒီ SSR ပေါ့ Security Study Firm အဲ့ဒီဟာတစ်ခုကိုကျွန်တော်ကပြုပြင်ပြောင်းလဲမှုလုပ်နိုင်မယ်ဆိုရင်ဒီကျွန်တော်နိုင်ငံရဲ့ဒီလုံချွေးကာကွယ်ရေးကဏ္ဍကျွန်တော်ပြုပြင်ပြောင်းလဲလိုက်နိုင်မယ်ဆိုရင်ဒါကဒီဒီနိုင်ငံမှာတမတော်တရပဲရှောက်သတ်မဲ့အနေအထားမျိုးရောက်လာမနိုင်ပါဘူး
ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်တို့ဒီစီစဉ်ဆုံးမသက်ခင်မှာကျွန်တော်တို့တောထရှင်တယောက်ကလည်းဆက်သွယ်ထားတာရှိနေပါသေးတယ်ဦးတင်ဦးရဲ့သဘောထားကိုလည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဦးတင်ဦးဆွေးနွေးလို့ရပါတယ်ခင်ဗျမြန်မာနိုင်ငံဦးတင်ဦးပါ
ဟုတ်ကဲ့ဗျ
ကျွန်တော်ဆွေးနွေးချင်တာကနောက်တက်လာမယ်အစိုးရမှာကျွန်တော်ပြည်သူတရားအနေနဲ့ဆွေးနွေးမယ်ဆိုလို့ချင်းဒီလက်နက်ကိုင်းနဲ့အားလုံးကပြည်သူအပေါ်အကျိုးရှိတာတရားမှမရှိဘူးလားအဲ့ဒါဒီအားလုံးကကျွန်တော်ပြည်သူအနေနဲ့ဒီ2008မဲတွေးတဲ့မဲခွဲပြီးတော့ဆုံးဖြတ်ရင်တော့ကောင်းမယ်လို့ထင်တယ်အခု9နှစ်တာဖက်တမ်းမှလည်းဒီသိသိအစိုးရကဘာမှမလုပ်သေးနိုင်ဘူးနောက်လက်ရှိလက်နက်ကိုင်းတွေကလည်းနေရာတကာမှာဒီလိုကငင်းချမ်းကြီးတော့ပြောပါတယ်ဒါပေမဲ့ကြည့်ကြည့်တော့ငင်းချမ်းကြီးမဟုတ်ပါဘူးကျွန်တော်တို့ကြည့်ကြည့်ဒီတောင်ပေါ်မှာနေရတာကတော့အစိုးရပေါင်းများစွာနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်အဲ့လိုအကြောင်းနဲ့ရင်ဆိုင်နေရတဲ့အတွက်ကျွန်တော်တို့ကြည့်ကြည့်ကငင်းချမ်းကြီးဆိုတော့ထာဝရငင်းချမ်းကြီးကိုလိုချင်တဲ့အတွက်ကျွန်တော်အခုလိုဆွေးနွေးခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဦးတင်ဦးရေကျေးဇူးတင်ပါတယ်
ငင်းချမ်းကြီးက
ဟုတ်ကဲ
့ဟုတ်ကဲ့ဗျာ
โอเคဦးတင်ဦးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အခုအစီအစဉ်ပြီးဖို့2မိနစ်လောက်တော့အချိန်ရပါသေးတယ်ဆော့ဆော့ကိစ္စဝယ်ကျွန်တော်ပြန်ပြီးကောက်ချင်ပါတယ်ဒီတက်တော့တဲမှာပူပေါင်းပါဝင်မှုဘူဂျုံမီမင်းအောင်လိုင်းကတော့ကြိုဆိုသွားပါတယ်ဒါနဲ့ပတ်သက်လို့ဦးထွန်းစော်ရဲ့သဘောထားကိုလည်းကျွန်တော်တို့အချင်းချင်းလေးကျွန်တော်တို့သိချင်ပါတယ်ခင်ဗျာဒီတက်မတော့တခုတည်းအနေနဲ့ဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီဟိုဘလို့ခြေနေတွေဘလို့အကြောင်းရင်းခံတွေလိုရမလဲ
အဓိကတော့ကျွန်တော်တို့တိုက်ပြည်အခြေခံပြဿနာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြဿနာပါပဲဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့ဒီ Federal ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာမယ်ဆိုရင်တော့အဲ့ဒါကျွန်တော်တို့ရဲ့ဝင်ပေါက်ထွက်ပေါက်ရသွားမှာဖြစ်ပါတယ်ဒီပြဿနာကတော့အဲ့ဒီဖွဲ့စည်းပုံကမူတည်နေပါတယ် Federal ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီကျွန်တော်တို့ဖွဲ့စည်းမဲ့တပ်မတော်ကတော့အားလုံးလိုလာတဲ့တပ်မတော်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့လိုယုံကြည်မျှော်လင့်ပါတယ
်ဟုတ်ကဲ့ဦးထွန်းစောသူပဲကျေးဇူးတင်ပါတယ်ခင်ဗျာ UNFC ရဲ့ဦးထွန်းစောနောက်တစ်ခါဒီ UPTJC ခုဆွေးနွေးပွဲကမ္ဘာ့ခရိုင်ကျင်းပနေတဲ့ကွန်ဒီဖွဲ့ရနေပြီဒုက္ခတာဥတုဝေတခါ TNL ရဲ့ဘူဂျီတပန်လာနောက်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့စာနဲ့ပါဝင်တဲ့သူတွေကိုအားလုံးပဲအထူးကျေးဇူးတင်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ
ထို့လို့သူကိုအောင်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်မှာဒီနေ့အတွက်ထူးခြားတဲ့သတင်းတချို့ကိုအချင်းချုပ်ပြောပြပေးပါအောင်မအေးတနာကျော
်ဟုတ်ကဲ့ပါရှင်အခုလေးပဲမြန်မာနိုင်ငံကနေနောက်ဆုံးဝင်ရောက်လာတဲ့သတင်းအရဒီကနေ့ညမြန်မာစံတော်ချိန်9နာရီခွဲလောက်မှာငရင်လှုပ်သွားတာကိုသိရှိခံစားရတယ်လို့ရန်ကုန်မြို့ကနေကပြောပါတယ်ငရင်လှုပ်ပြီးတဲ့နောက်မှာရန်ကုန်မန္တလေးနေပြည်တော်တောင်ကြီးပြင်ဦးလွင်အစရှိတဲ့မျိုးတွေပါဝင်မျိုးတချို့မှာမိတွေပြတ်တောင်သွားခဲ့တယ်လို့လည်းသတင်းရရှိပါရတယ်။ပြင်ရဘလောက်ရှိရငရင်လဲဘယ်နေရာကိုဗဟိုပြုလှုပ်ခဲ့လဲဆိုတာတော့ချက်ချင်းမသိရသေးပါဘူးရှင်။တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်ဒေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတဲ့ဖောက်ခွဲမှုကိုစီးရီးယားကအသေးခံဘုံခွဲတိုက်ခိုက်သူကလှုပ်ဆောင်တာလို့ယူဆရကြောင်းတူရကီသမ္မတရီဂျစ်တယ်ယစ်အာဒိုဝန်ကပြောပါရတယ်။သမ္မတအာဒိုဝန်ကဒီတိုက်ခိုက်မှုကိုရုပ်မြင်သံကြားမိကုန်းမှာရှုတ်ချပြောဆိုသွားပြီးတော့ဒီတိုက်ခိုက်မှုမှာဒေဆုံးသူတွေနိုင်ငံသားတွေလည်းပါဝင်တာပါ။အစ္စတန်ဘူးမြို့မှာနိုင်ငံသားသွားခရီးသွားတွေစိတ်ဝင်စားတဲ့ Blue Mosque Berlin နဲ့ Hagia Sophia ပြားလိုက်တို့ရှိတဲ့ Sultan Named သမိုင်းဝင်ရက်ွက်မှာပောက်ကွဲမှုဖြစ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အတွက်လိုအပ်တဲ့ငွေမှမရရှိအောင်လို့တားဆီးမဲ့အရေးယူပိတ်ဆို့မှုလုပ်ရေးအတွက် American Outlook တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြေညာရှိပါတယ်။မြောက်ကိုရီးယားကစရုပ်ထအချိန်မြောက်နျူကလ িয়ার လက်နက်ဆန်းသတ်မှုအရင်တစ်ပတ်ကပြုတ်လုခဲ့တယ်။ဒီနျူကလ িয়ার လက်နက်ကအပြည့်အစုံဆုံးရှုံးများစွာဖြစ်စေနိုင်တဲ့လက်နက်ဖြစ်တယ်လို့အရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုကိုဥပဒေချုပ်ကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကအဆိုပြုခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးပြည့်ခက်ရစေရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်အရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန့်ခွန်းမှာပြောသွားပါရစေ။
တရင်ချင်းချုပ်ကမေးတနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဝန်စကီဖြစ်ပါတယ်။ VOA American တန်မြန်မာနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1033ည၊လိုင်းဒိုမီတာ40 kHz 9330၊လိုင်းဒိုမီတာ48 kHz 6385၊လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ကြပါရရှင်။
This program has come to you from the Voice of America, Washington.